Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ29ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မောင်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုကနိုင်ငံသားအခွင့်အရေးလှုပ်ရှားမှုတွေမှာဥဆောင်ပါဝင်ခဲ့သူအောက်လွတ်တော်အမတ် John Lewis ရဲ့ရုပ်အလောင်းကိုအများပြည်သူလာရောက်နှုတ်ဆက်ကားရဝပြုနိုင်ဖို့အတွက် Washington မြို့တော်ကလွှတ်တော်အဆောက်အဦမှထားရှိမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအသက်80မှာမုန့်ချိုအိတ်ကင်ဆာနဲ့ကွယ်လွန်သွားခဲ့တဲ့အမတ် Lewis ရဲ့ရုပ်အလောင်းကို Capitol Hill အဆောက်အဦမှဒီကနေ့နဲ့အင်္ဂါနေ့နှစ်ရက်ထားရှိမှာပါ။COVID-19 ကပ်ရောဂါဖြစ်နေချိန်မှာသူ့ရဲ့ရုပ်အလောင်းကို Capitol Hill အဆောက်အဦအရှိဘက်ခြံကလေကားထည့်အပေါ်ဆုံးမှထားရှိမှဖြစ်တဲ့အတွက်အများပြည်သူတွေအနေနဲ့လူချင်းခက်ခွက်ခွာနေကြရမယ့်စည်းကမ်းချက်တွေအတိုင်းအဆောက်အဦအပြင်မှာလာရောက်နှုတ်ဆက်နိုင်ကြမှာပါ။လာသူတိုင်းနှာခေါင်းစည်းအကာဝတ်ကြဖို့လည်းလိုပါတယ်။နောက်ဆုံးဇာပနာအခမ်းအနားကိုတော့ကြာသပတေးနေ့ကျရင်ကျင်းပမှာဖြစ်ပါတယ်။ဒီနေ့ကနေ့ကတော့သူ့ရဲ့မွေးရဖြစ်တဲ့ Alabama ပြည်နယ် Montgomery မြို့မှာနှုတ်ဆက်ကားဝပြုပွဲကျင်းပပါရတဲ့1965ခုနှစ်တုန်းကနိုင်ငံသားအခွင့်အရေးတောင်းဆိုဆန္ဒပြပွဲမှာသူအပါအဝင်ဆန္ဒပြသူတွေကိုရဲတွေရိုက်နှက်ခဲ့တဲ့ဆယ်မာမျိုးက Edmund Pettus ဒါဘဘော်ကိုလွှတ်တော်အမတ် John Lewis ရဲ့အလောင်းကိုမြင်းလဲလက်ဖြတ်တန်းဆဲဆောင်ခဲ့ပါတယ်တရုတ်နိုင်ငံအနောက်တောင်ပိုင်းချန်ဒူးမြို့ကအမေရိကန်ကောင်ဆယ်ဝန်ချုပ်ရုံးကိုတရုတ်ကထိန်းချုပ်လိုက်ပြီလို့ပြောပါရတယ်။တရုတ်အစိုးရကပြောထားတဲ့အတိုင်းဒေသဆန်တော်ချိန်မနေ့10နာရီမှာကောင်ဆယ်ဝန်ချုပ်ရုံးပိတ်ခဲ့ကြောင်းတရုတ်နိုင်ငံသားဌာနကကြေညာပါရတယ်။လွှင့်ထူထားတဲ့အမေရိကန်အလံချပြီးမိနစ်ပိုင်းအကြာမှာပဲတရုတ်တာဝန်ရှိသူတစ်ဖွဲ့အဆောက်အဦတွေကိုဝင်ရောက်ထိန်းချုပ်ခဲ့ပါရတယ်။အမေရိကန်ပြည်ထောင်စု Texas ပြည်နယ် Houston မြို့မှာရှိတဲ့တရုတ်ကောင်ဆယ်ဝန်ချုပ်ရုံးကိုအမေရိကန်အစိုးရကဖိတ်ခတ်လိုက်တဲ့အပေါ်မှာတရုတ်ကလက်တုံ့ပြန်တဲ့အနေနဲ့ချန်ဒူးမြို့မှာရှိတဲ့အမေရိကန်ကောင်ဆယ်ဝန်ချုပ်ရုံးကိုပိတ်ဖို့တောက်ချာနေတော့ကအမိန်ပေးခဲ့တာပါ။ကောင်ဆယ်ဝန်ချုပ်ရုံးအဆောက်အဦတစ်ဝိုက်လုံခြုံရေးတွေချထားတဲ့ကြားကပဲတရုတ်လိုလားသူတချို့ဆန္ဒပြခဲ့ပါတယ်။တရုတ်ပြည်သူတွေနဲ့တရုတ်ကွန်မြူနတီပါတီအတွန်းရှိပါစေလို့အော်ဟစ်ဆန္ဒပြခဲ့တာပါ။သူတို့ကိုလုံခြုံရေးတွေကအဝေးကိုဆွဲခေါ်နှင်ထုတ်ခဲ့ပါတယ်။1985ခုနှစ်ထဲကဖွင့်လှစ်ခဲ့တဲ့ American Council ဝန်ချုပ်ရုံးပိတ်လိုက်ပြီးတဲ့နောက်အဆောက်အဦအဝင်ကိုတရုတ်လုံခြုံရေးတွေကအတားအဆီးတွေနဲ့ကာယံခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာအပန်းဖြေပင်လယ်ကမ်းခြေတွေရှိတဲ့တနင်ကန်ယူရမ်မြို့တော်ဝိုက်မှာ COVID-19 အဖြစ်ပြုလူနာတော်တော်များများတွေ့ရှိခဲ့ပြီးတဲ့နောက်ဒေသထဲမှာရှိတဲ့လူပေါင်း 7,000 လောက်ကိုဘေးကင်းရာရွှေ့ပြောင်းပေးနေပါတယ်။ပြည်တွင်းထိသွားဧည့်သည်အများစုဖြစ်တဲ့လူ 7,000 လောက်ကိုဘေးကင်းရာပြောင်းရွှေ့ဖို့အတွက်အနည်းဆုံး4ရက်လောက်ကြာနိုင်တယ်လို့အစိုးရရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဗီယက်နမ်နိုင်ငံမှာဧပြီလရဲကဆိုရင်ပထမဆုံးလူမှုအတိုင်းဝိုင်းကြားကူးစက်မှုရှိနေတယ်လို့စနေနေ့တုန်းကအတည်ပြုခဲ့ပြီးတဲ့နောက်အာဏာပိုင်တွေကသတင်းနဲ့စောင့်ကြည့်နေကြတာပါ။တနင်္ဂနွေနေ့မှလည်းနောက်ထပ်အတည်ပြုလူနာ3ယောက်တွေ့ခဲ့ပြီးအလုံးကဒနန်းမြို့တဝိုက်ကဖြစ်ကြပါတယ်။ဒနန်းကနေပြန်သွားကြသူတွေအနေနဲ့ကိုယ်နေရရောက်ရင်နေအိမ်မှာ14ရက်တီးကြာခွဲနေကြရမယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာလည်းအတည်ပြုလူနာဒီကနေ့တနင်္လာနေ့မှာ930ကျော်တွေ့ရှိခဲ့ပြီးသတင်း6ပတ်ထုတ်ပြန်ထားတဲ့လော့ခ်ဒေါင်းအမိန့်ကိုတက်တန်းတိုးနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးပါရတယ်။ COVID-19 အတည်ပြုလူနာကမ္ဘာမှာအများဆုံးဖြစ်နေတဲ့အမေရိကန်ပြည်ထောင်စုမှာလည်းတနင်္ဂနွေနေ့တရက်ထဲမှာပဲအတည်ပြုလူနာ9,500ကျော်တွေ့ရှိပြီးသေဆုံးသူ900ကျော်ပါတယ်။စုစုပေါင်းအတည်ပြုလူနာကတော့4,200ကျော်နေပါပြီ။COVID-19 ကပ်ရောဂါကြောင့်ထိခိုက်ခဲ့သူတွေကိုကူညီထောက်ပံ့ရေးဒေါ်လာ1 trillion သုံးဆွဲမဲ့အစီအစဉ်တွေကိုအထက်လွှတ်တော် Republican အမတ်တွေဒီကနေ့ကြေညာမယ်လို့မျှော်လင့်ရပါတယ်။ကပ်ရောဂါကြောင့်အလုံးလက်မဲ့ဖြစ်နေသူတန်းနဲ့ချီအတွက်အပတ်စဉ်ဒေါ်လာ600ထောက်ပံ့နေတဲ့ပြည်ထောင်စုအစိုးရရဲ့ပထမထောက်ပံ့ကူညီမှုအစီအစဉ်ကလာမယ့်တောက်ကြနေ့မှာပြီးဆုံးတော့မှာဖြစ်ပါတယ်။ American ပြည်ထောင်စု Hawaii ပြည်နယ်တွေကအဝါဟူကဝါဤရဲ့နီအီဟိုကျွန်းတွင်သာဖြတ်တန်းသွားတဲ့ Douglas Hurricane မုန်တိုင်းကြောင့်မိုးတီးထန်းစွာရွာပြီးလှိုင်းချနေပါတယ်။ဗ ည်내မြို့တော်ဟိုနိုလူလူရှိတဲ့အဝါဟူကျွန်းအပါအဝင်ပြည်내တချို့နေရာတွေမှာမိုးရေချိန်15စင်တမီတာလောက်ရွာသွန်းနိုင်တာကြောင့်ရုတ်တရက်ရေကြီးမြေပြိုရာတွေဖြစ်နိုင်တယ်လို့ American Hurricane Center ကသတိပေးထားပါတယ်။ Texas ပြည်내တောင်ပိုင်းမှာလည်းဟာနာ Hurricane ကြောင့်မိုးအကြီးအကျယ်ရွာနေပါတယ်။မက္ကဆီကိုနိုင်ငံမြောက်ပိုင်းဘက်ကိုဥတီသွားနေတဲ့ဟာနာမုန်တိုင်းဟာအပူပိုင်းမုန်တိုင်းအဖြစ်အားလျော့သွားနေပေမဲ့အကြီးအကျယ်မိုးရွာသွန်းမှုတွေကြောင့်ရေကြီးနိုင်တဲ့အန္တရာယ်ရှိနေပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါခင်ဗျာ
။မင်္ဂလာပါရှင်ကျွန်မများသတင်းအောင်မှာတရင်လေးကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။ပင်လယ်ပြင်ထဲမှာဆက်လီမျိုးမျိုးပြန့်ဆုံးနေရလို့ယူဆထားတဲ့ရိုဟင်ဂျာဒုက္ခသည်26ယောက်ကိုမလေးရှားနိုင်ငံကကျွန်းလကျွန်းပေါ်မှာအသက်ရှင်ရဲ့တွေ့ခဲ့တယ်လို့မလေးရှားတာဝန်ရှိသူတဦးကတင်းလာနေကပြောပါရယ်ရှေ့ပြောင်းဝင်ရောက်လာသူရိုဟင်ဂျာတယောက်ကဆက်လီတစ်စီးနဲ့အဲ့ဒီကျွန်းကိုသွားနေရကိုတွေ့ပြီးတဲ့နောက်မှာတာဝန်ရှိသူတွေကဒီသတင်းပတ်ကမှရှာဖွေမှုတွေစပြီးတော့လုံဆောင်နေတာဖြစ်ပါရယ်အစပိုင်းကတော့သူကဆက်လီမျိုးမျိုးသွားခဲ့တယ်လို့ပြောခဲ့ပေမယ့်နောက်ပိုင်းမှာတော့သူဟာလင်ညာပြောဆိုတာဖြစ်တယ်လို့ဝန်ခံခဲ့ကြောင်းတင်းင်းလို့နေနေနောက်ပိုင်းမှာဂျန်နေရူဟင်ဂျာအားလုံးကိုရှာဖွေတွေ့ရှိခဲ့တာဖြစ်ကြောင်းမလေးရှားကမ်းခြေဆောင်တဲ့အကြီးအကဲမိုဟာမက်ဆူဘေမန်ဆောင်မှ AFP သတင်းကိုပြောပါတယ်အခုဒီရူဟင်ဂျာဒုက္ခသည်တွေအားလုံးကိုလန်ကာဝီကျွန်းသားကကျွန်းတစ်ကျွန်းပေါ်မှာထိန်းသိမ်းထားကြောင်းနဲ့ကိုရိုနာဗိုင်းရဲ့စံပယ်ဆစ်ဆီမှုတွေပြုလုပ်ပြီးတဲ့နောက်လူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေစီကိုလွှဲပြောင်းပေးမှဖြစ်ကြောင်းလဲမိုဟာမက်ဆူဘေမန်ဆောင်မှပြောပါတယ်လူကုန်ကူးသူတွေဟာရိုဟင်ဂျာဒုက္ခသည်တွေကိုလှည့်ချင်းတွေငါးဖမ်းလေတွေနဲ့ပို့ဆောင်ပေးနေတယ်လို့ယူဆရပြီးရိုဟင်ဂျာတယောက်အပါအဝင်လူမောင်ကိုသမားတွေကိုလည်းတွေ့ထားပြီးဖြစ်လို့သိမကြခင်မှာအဲ့ဒီလူမောင်ကိုသမားတွေကိုဖမ်းဆီးမယ်လို့လည်းသူကပြောပါတယ်နေရဲဆုံခွာထွက်ပြေးလာတဲ့ရိုဟင်ဂျာတွေဟာပြည်내ပြည်ကိုဖျက်ပြီးမလေးရှားနိုင်ငံကိုရောက်လာလေးရှိပေမယ့်အခုအခါမလေးရှားအာဏာပိုင်တွေကဗိုင်းရပ်စ်ကူးစက်တဲ့ရန်ကိုတားဆီးဖို့အတွက်အခုလိုဝင်ရောက်လာတာတွေကိုလက်မခံနဲ့ပိတ်ဆို့ထားတာပါမလေးရှားကိုထွက်ပြေးလာသူအများစုဟာလူငယ်တဲ့၃နှစ်ကမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးပြီးဒုက္ခသည်စခန်းတွေမှာရောက်ရှိနေသူတွေဖြစ်ပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့အာစာချမ်းဖဲလင်းနဲ့ကိုင်အဖွဲ့ချတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်နေပြည်တော်ရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာသိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တာပါမြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမချပါနဲ့ဒုက္ခသည်တွေကိုပြန်ပြီးတော့စီစဉ်လက်ခံသွားဖို့ပြောဆိုထားပါတယ်ရှင်အာရှတလောကိုရိုနာဗိုင်းရပ်စ်ဒုတိယနိုင်ငံခံမှုနဲ့ရင်ဆိုင်နေရပြီးယောဂထိန်းချုပ်ဖို့စီကံသတ်မှတ်ချက်တွေပြန်ပြီးတော့ချမှတ်နေပါတယ်။ဩစတြေးလျမှာနေစဉ်ကူးစက်မှုလုံးကျိုးလာနေတယ်လို့ဗီယက်နမ်မှာလည်းဌာနမြို့မှာအသွားအလာတွေကိုပြန်ပြီးတော့အကြမ်းထားပါတယ်။တရုတ်နိုင်ငံမှာမနေ့ကဒီရင်ကူးစက်သူ58ယောက်အတည်ပြုခဲ့တဲ့အတွက်မလအစောပိုင်းနောက်ပိုင်းမှာယောဂကူးစက်မှုလုံးအများဆုံးပဲဖြစ်ပါတယ်။မလေးရှားမှာလည်းပြီးခဲ့တဲ့လကအသွားအလာတွေကိုပြန်ဖြည့်လျှော့ပေးပြီးတဲ့နောက်မှာကူးစက်မှုအသစ်10ယောက်ကျော်တွေ့ခဲ့တဲ့အတွက်အာဏာပိုင်တွေအနေနဲ့ယောဂထိန်းချုပ်နိုင်ရင်စီးနင်းတွေကိုပြန်ပြီးတော့ချမှတ်ဖို့ကြီးညာလိမ့်မယ်လို့မျှော်လင့်ရပါတယ်။ဂျပန်နိုင်ငံမှာတော့စီးပွားရေးလုပ်ငန်းရှင်တွေကိုယောဂကာကွယ်ရေးစီကံချက်တွေတိုးမြှင့်လှောက်ဆောင်သွားဖို့နဲ့အလုပ်သမားတွေကိုအချိန်ခွဲပြီးအလုပ်စင်းစေဖို့အစိုးရကတိုက်တွန်းချပါတယ်။တောင်ကိုရီးယားဘက်ကနေတရားမဝင်ဖျက်ချော်ဝင်လာသူတူဟာကိုရိုနာဗိုင်းရပ်စ်တည်ဆောင်လာနိုင်ခြင်းရှိတယ်ဆိုပြီးမြောက်ကိုရီးယားဘက်ကကြေညာထားတဲ့အပေါ်အဲ့ဒီလူဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့စီးရင်မှမရှိတဲ့အကြောင်းတောင်ကိုရီးယားဘက်ကခြိပလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံကနေလူငယ်တဲ့၃နှစ်ကထွက်ပြေးလာသူအသက်24နှစ်အရွယ်အဲ့ဒီအမျိုးသားဟာမြောက်ကိုရီးယားနိုင်ငံဘက်ကိုရေကူးပြီးပြန်လည်ထွက်ပြေးသွားတာဖြစ်နိုင်ကြောင်းတောင်ကိုရီးယားဘက်ကပြောပါတယ်အဲ့ဒီအမျိုးသားရဲ့အိတ်ကိုရေမြောင်းတစ်ခုနားမှာတွေ့ရှိခဲ့တာကြောင့်သူဟာဂန်ဂါဝါကျွန်းပေါ်ကတန်ဆူးကျူးတွေအောက်ကရေမြောင်းကိုအသုံးပြုပြီးမြောက်ကိုရီးယားဘက်ခြမ်းကိုပြန်လည်းဝင်ရောက်သွားခဲ့တာဖြစ်တယ်လို့လေတောင်ကိုရီးယားစစ်တပ်တောင်ရှိသူတွေကတင်းနှင်းလာနေတာသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အဲ့ဒီအမျိုးသားဟာ2018ခုနှစ်မှာမြောက်ကိုရီးယားကထွက်ပြေးလာတာဖြစ်ပြီးမကြသေးခင်ကပဲအလုပ်ပြုထားပြီးတော့တခြားသူ့လိုပဲမြောက်ကိုရီးယားဘက်ကထွက်ပြေးလာသူတယောက်ကိုအာဓမကြီးချင်မှုနဲ့ဆွဆွဲခံထားရတယ်လို့ဖန်ဝရန်ထုတ်ခံထားရသူဖြစ်တယ်လို့လေတောင်ကိုရီးယားမီဒီယာတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူလို့တန်တရားရှိဖို့ထွက်ပြေးလာသူတို့ဇူလိုင်လ19ရက်နေ့ကတရားမဝင်တဲ့ဇက်ဖြတ်ချော်ပြီးမြောက်ကိုရီးယား ပဲရောက်ရှိလာတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကတနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။ဒါဟာမြောက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိကြောင်းပထမဆုံးအကြေဝင်ခံပြောကြားခဲ့တာလည်းဖြစ်ပါတယ်။အဲဒီနောက်နယ်စပ်မြို့ဖြစ်တဲ့ကေဆောင်စီတီမြို့ကိုအသွားအလာတွေပိတ်ပင်ပြီးတော့အရေးပေါ်အခြေအနေကြေညာခဲ့တာပါ။တနင်္ဂနွေလုံးမှာဗိုင်းရပ်စ်ကူးစက်မှုမရှိဘူးလို့ကြေညာထားတဲ့မြောက်ကိုရီးယားနိုင်ငံကကာယောဂါရှိရာကိုဝန်ခံမှုအတွက်အခုဖြစ်ရက်ကိုအသုံးချနိုင်တယ်လို့တောင်ကိုရီးယားနိုင်ငံကိုပြစ်တင်ပြောဆိုလာနိုင်တယ်လို့လည်းကြွမ်းကျင်သူတွေကတွက်ဆနေကြပါတယ်ရှင်။ဒီလအစောပိုင်းကဖိလစ်ပိုင်သမ္မတဒူတာရီလက်မှတ်ရေးထိုးခဲ့တဲ့အကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးဥပဒေအဖြစ်တခြားပြဿနာတွေနဲ့ပတ်သက်လို့ဒီကနေ့မျိုးတော်မနီလာမှာလူပေါင်းရာနဲ့ချီပြီးတော့ချီတဲ့ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့တင်းတင်းလာနေမှာသမ္မတဒူတာရီကနိုင်ငံကိုနှစ်ပတ်လည်မင်ကွန်းပြောကြားဖို့ရှိတာကြောင့်ရဲတပ်ဖွဲ့တွေကချင်းချောက်တားမြစ်နေပြီးတော့ဖမ်းဆီးမှုတွေလုပ်နေတဲ့ကြားကပဲဆန္ဒပြပွဲတွေပေါ်ပေါက်နေတာပါဒီကနေ့နှောင်းပိုင်းမှာသမရဂျူတာတွေကလုံခြုံရေးအပြည့်ချထားတဲ့အောက်လွှတ်တော်မှာမင်းကုန်းပြောမှာဖြစ်ပြီးကျမကြီးပိုင်းလုံခြုံမှုအရာလွှတ်တော်မှအရေးအတွက်အနေနဲ့ကိုပဲတရားခွင့်ပြုမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ချင်းချုပ်ရေးစီးနင်းကန့်သတ်ချက်တွေအောက်လူ၁၀ရောက်ထက်ပိုပြီးတော့စုဝေးခွင့်ကိုအာဏာပိုင်တွေကတားမြစ်ထားတာပါဖိလစ်ပိုင်မှာယောဂါကူးစက်မှုနှုန်းမြင့်နေတဲ့ကြားကပဲဆန္ဒပြသူတွေဟာနှာခေါင်းစည်းတွေတက်အလံတွေဆိုင်းပုတ်တွေတိုင်ဆောင်ပြီးတော့ဒီလအစောပိုင်းတုန်းကသမရလက်မှတ်ရေးထိုးခဲ့တဲ့အကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးဥပဒေကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ဒီဥပဒေကြောင့်လွတ်လပ်စွာပြောဆိုခွင့်နဲ့လူအခွင့်အရေးလှုပ်ရှားသူတွေအပေါ်မှာချုပ်ကန်လာနိုင်တာကြောင့်ဒီဥပဒေကိုအခြေခံဖွဲ့စည်းပုံနဲ့ညီညွတ်မှုမရှိကြောင်းကြေညာပေးဖို့အတွက်တရားဝင်ပန်ကြားလှော်တွေကိုလည်းဗဟုတရားယုံကြုံမှလက်မှတ်ရေးထိုးတင်သွင်းခဲ့ကြပါတယ်ရှင်ဒါရရှိများရှင်တင်းနေလာနေညာပိုင်းကျွန်တော်ဆုံးရတဲ့တင်းလေးကိုကြီးညာလို့ပြီးမှာတော့တင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။လာမယ့်လဝင်မှာရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေရဲ့စာရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအကြသေးခင်ကပဲထုတ်ပြန်ကြရမှာအချက်အလက်လွှဲမမှုတွေပါဝင်နေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။လဝင်မှာရှိရနေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စာရင်းကိုရွေးကောက်ပွဲကော်မရှင်ကစနေနေ့ကထုတ်ပြန်ခဲ့ရမှာအချက်အလက်မှောင်ရင်းတွေပါဝင်နေတာတွေ့ရကြောင်းမဲဆန္ဒရှင်တွေနဲ့နိုင်ငံရေးပါတီတွေကပြောဆိုကြပါတယ်။ရှမ်းပြည်နယ်ကမဲဆန္ဒနေနေတချို့မှာဆိုရင်လေအရင်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲပေးခဲ့ဘူးသူတွေရဲ့အချက်လက်တွေပါမှားရင်းနေတာမျိုးတွေတွေ့နေရတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ဗဟိုကော်မတီဝင်ဆိုင်လိတ်ကပြောပါတယ်။
ကိုယ်လည်းမှတော်တော်များတယ်။ဘိုင်းမိုင်းရဲ့မြို့နယ်ဒီတူရတ်တော်ကိုယ်နဲ့စိုက်ပြီးဟာကြောပူလိုက်ကျုံခဲ့ရတာပါ။ဒီအိမ်မှာမဲပေးတိုင်ခွင့်ရှိတဲ့လူ၅ဦးရှိတယ်။၅ဦးလုံးရဲ့အချက်လက်တွေစွန့်ရင်းနေတယ်။ဒီလိုပြဿနာမျိုးတကယ်ကြီးညံ့တယ်။နောက်မူချက်သက်မှလည်းအဲ့လိုမျိုးတင်းပူလာရှိကြတယ်နော်။မဖြစ်တဲ့အမှားတွေပေါ့နော်။ဥပမာ2015တုန်းကအသေးချပါပြီးမဲနဲ့ပေးဘူးတဲ့ပုံစံလေးဖြစ်တဲ့ပေါ့ဗျာ။မျိုးကပြန်ပြီးမှားတယ်ဆိုတော့အဖြစ်ပင်ပေါ့ဗျာ။
မဲဆန္ဒရှင်56သိန်းလောက်ရှိမယ်လို့ခန့်မှန်းထားတဲ့ရန်ကုန်တိုင်းထဲမှာလူ၄သိန်းကျော်ရဲ့မှတ်ပုံတင်နံပါတ်တွေထပ်နေတာကြောင့်ပြန်လည်စစ်ဆေးခဲ့ရတဲ့အကြောင်းလေးရန်ကုန်တိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။တရားကြည်လင်မှလည်းအရင်ရွေးကောက်ပွဲတုန်းကမဲဆန္ဒရှင်စီရင်မှမပါခဲ့တဲ့နေကြားဆောင်တက်နဲ့သူတို့ရဲ့မိသားစုဝင်စီရင်တွေပါပါလာတာကြောင့်ရှုပ်ထွေးမှုတွေကြုံနေရတယ်လို့ကရင်အမျိုးသားပါတီကခွန်ဗီထူကပြောပါတယ်
။ဒီဆောင်သွားတဲ့လူတွေကဈေးနှုန်းကိုမပြန်ပါလာတော့ပဲဆိုတာတွေရှိတယ်။နောက်တစ်ခုကတော့စာကတ်ဈေးတွေကိုတချို့မေးရပြင်ပါဘောနော်ဒီဘယ်လားစာမေးစေးဆိုတာကဒီမေချန်ကတော့ဘောနော်ဒီကလည်းလက်နဲ့ကြောက်ဖို့ဒီကနေ့ဆောင်သွားတဲ့ကလည်းမေးစေးကလည်းဆင်မပါတော့တချို့ဒီဈေးရမှာကျတော့လူကြီးဆောင်တာဘောနော်သူထားတဲ့နေခံရှိတယ်ဘောနော်စာမေးစေးတွေကတော့အပြင်မှာတားလို့မရှိဘောနော်ဒါနဲ့ဒီတစ်ခါကျတော့မေချန်ဆောက်ပါမရှိတဲ့ပါရင်ဒီရင်ရဲ့ဘောလည်းကတော့ရေပေါ်လေးမိသားစုပါဝင်တော့အဲဒီလိုရင်းတွေကိုဟိုပူတဲ့ကံကလေးတွေ့ရတော့မင်းချင်းနဲ့ပတ်သက်မဲ့ကျွန်တော်တို့ limited ပေါ့အောင်တော့လို့ဆိုတော့ဒီကိုကြည့်ရတဲ့ကောင်ကပြန်တက်လက်ဆိုင်တွေအနေနဲ့ဆောင်ရွက်ချက်တွေပေါ့နော
်2020ပြည်နှစ်ရွေးကောက်ပွဲအတွက်ပြီးခဲ့တဲ့နှစ်ဇူလိုင်လကနေစက်တင်ဘာလအတွင်းလူကြီးစီရင်ကောက်ယူခဲ့တာဖြစ်ပေမဲ့အမှားအယွင်းတွေပါဝင်နေတဲ့အတွက်မဲဆန္ဒရှင်တချို့ကတော့စိတ်ပျက်နေကြပါတယ်ပထမအကြိမ်ဖြစ်စနေနေ့ကထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စီရင်ကိုတော့အလုံးလာထိကထားမှာဖြစ်ပြီးမဲပေးခွင့်ရှိသူတွေအချက်အလက်မှန်မှန်စစ်ဆေးကြဖို့လေပြည်တော်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်။အမှားရင်းတွေပါဝင်နေတာရှိရင်သတ်မှတ်ထားတဲ့လျှောက်လွှာတွေနဲ့တကွပြင်ဆင်တာကန့်ကွက်တာတွေလုပ်ပိုင်ခွင့်ရှိကြောင်းလည်းအသိပေးထားပါတယ်။ဒါပေမဲ့လက်တွေ့ပြင်ဆင်ဖို့ကြိုးစားရမှာအခက်အခဲတွေရှိနေတယ်လို့လေပဲခူးတိုင်းပြည်မျိုးကမဲဆန္ဒရှင်တဦးဖြစ်တဲ့ဆလိုင်းကောင်းမြတ်မင်းကအခုလိုပြောပြပါတယ်
။2015ကလည်းတော့လည်းမှားတယ်။
အဲနောက်အရင်နှစ်ကလုံးမမအောင်လုပ်တော့မယ်ဆိုရဲအပြိနဲ့ပိန်းတောင်သူစရာနတ်မိတ်ကြီးပေးလိုက်တယ်ပေးလိုက်ရတဲ့အတိုင်းကိုထပ်ပါတယ်မှားတယ်မှားတဲ့ကိစ္စကိုဒီကောက်ဘယ်ကော်မရှင်ကလူကြီးကိုပြန်မေးရဲဟိုကာရကန်ချင်းကိုအမေမှတ်ပုံနဲ့ပြပြီးတော့ပြင်လို့ရတဲ့အမိသားမျိုးတော်သူလုံးမပြေးပဲနဲ့မိတ်ဒီပြန်ယူခိုင်းတယ်ဆရာကရှင်ကိုယ်တိုင်ပါအမယ်ကိုစားလာကျင်လို့မရအောင်ကျွန်တော်အဖေကအသက်ရန်ကြီးနေပြီတဦးချင်းပြန်လာမယ်ဆိုတာကြီးပြန်ပါလာတယ်ဒီကကျွန်တော်ဘယ်ပြေးချီတော့ကတတော်ကိုဖြုတ်တယ်ကျွန်တော်ဒီနေ့ကတော့ပြင်ဖို့လည်းစိတ်ကြီးမရှိဘူးချိုးဆိုရင်ကျွန်တော်ပြင်မှာဆိုရင်လွတ်တော်ကိုယ်စားလှယ်အနေချင်းမှာပါမလာဘူးအဲ့လောက်ဒီမှာရဲနေပေါ့
ရွှေကောက်ပွဲကော်မရှင်ကဇူလိုင်25ရက်နေ့မှာထုတ်ပြန်ထားတဲ့မဲဆန္ဒရှင်စီရင်တွေကိုတော့လာမယ့်ဩဂုတ်လ9ရက်နေ့အထိကတ်ထားမှာပါဒီထဲကအချက်လက်မှားရင်းနာတွေကိုပြင်ဆင်ဖြည့်ဆွတ်ထားတဲ့စည်ရင်အစ်စ်ကိုတော့ရွေးကောက်ပွဲမကျင်းပခင်တလအလိုအော်တိုဘာလမှာထပ်မံထုတ်ပြန်သွားဖို့လေကော်မရှင်ကစီစဉ်ထားပါတယ်ရှင်။ကျွန်မမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်
။ကျွန်မစုမမရှင်2020ရွေးကောက်ပွဲမှာဂျပန်ရောက်မြန်မာနိုင်ငံသားတိုင်းနိုင်ငံသားခွင့်ရနဲ့အညီအားလုံးမဲပေးနိုင်ခွင့်ရဖို့စီစဉ်နေတဲ့အကြောင်းတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာလွတ်တော်တည်တည်အတွက်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွေကိုလာမယ့်2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးတဲ့နောက်မှာပဲဒီ2020အထွေထွေရွေးကောက်ပွဲမှာပြည်ပရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ကြဖို့သက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာတန်ရုံတွေကချိုးတင်ဆန္ဒမဲပေးခွင့်ရှိသူတွေခြောက်ထားနိုင်မှုပုံစံ15တွေကိုဒီဇူလိုင်လဇန်ကနေစလို့စတင်ထက်ဝေပေးပြီးဩဂုတ်လနောက်ဆုံးထားဖြည့်သွင်းပေးဖို့တိုက်တွန်းထားပါတယ်။ဒီနိုင်ငံတွေထဲမှာမြန်မာနိုင်ငံသားတောင်းနဲ့ချီပြီးတော့နေထိုင်တဲ့ဂျပန်နိုင်ငံမှာတော့ဇူလိုင်လ26ရက်နေ့ကဂျပန်နိုင်ငံတိုကျိုမြို့မြန်မာတန်ရုံမှာမြန်မာတန်မတ်ကြီးနဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာတော့ဂျပန်ရောက်မြန်မာနိုင်ငံသားတိုင်းမြန်မာနိုင်ငံသားဖြစ်ကြောင်းသက်သေပြနိုင်တဲ့ဆိုရင်နိုင်ငံသားတို့အခွင့်အရေးနဲ့အညီအားလုံးပါဝင်မဲပေးနိုင်ခွင့်ရရေးမြန်မာတန်ရုံကနေစီစဉ်ပေးနေတဲ့အကြောင်းတာမတ်ကြီးကသတင်းစကားပါတယ်လို့ပြောပါတယ်ဂျပန်ရောက်မြန်မာနိုင်ငံသားတွေအနေနဲ့မိမိမှာတက်တန်းကုန်ဆုံးနေသည်ဖြစ်စေနိုင်ငံကူးလက်မှတ်ရှိတဲ့ဆိုရင်လျှောက်ထားနိုင်တယ်လို့နိုင်ငံကူးလက်မှတ်လက်ဝဲမရှိတော့ဘူးဆိုရင်လည်းမိမိရဲ့မှတ်ပုံတင်မိတူတကောက်စင်းမိတူနဲ့တကွမဲပေးခွင့်ပုံစံကိုလျှောက်ထားနိုင်ပါတယ်လို့ညီမျိုးသောတိုင်းရင်းသားများအဖွဲ့အစည်းဂျပန်ရဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကရှင်းပြပါတယ
်မနေ့ကပေါ့နော်ဂျပန်တိုကျိုတာမတ်နဲ့တွေ့ရောက်တွေ့ဆုံဆွေးနွေးပါတယ်မဲပေးတယ်လို့ပို့ရှင်းပြီးတော့ပေါ့နော်ဂျပန်မှာအမျိုးမျိုးနဲ့ရောက်လာကြတယ်ဆိုကြတော့ဇာအုပ်တွေမရှိတော့တဲ့လူရှိတယ်ကျွန်တော်ညမနေကတည်းကရှောက်ထားတဲ့ရွေးစီအစကတော့ဒီ passport စာအုပ်ရှိမှကမ္ဘာချက်လို့များတယ်နောက်ပိုင်းကျတော့ဒီကိုယ်စီမှာရှိတဲ့အထောက်အထားတခုခုရှိုံနဲ့ပေါ့နော်ဒီကောင်ချင်းပုံစံတစ်ဆက်တစ်ကောင်ချင်းမိတူဖြစ်ဖြစ်ကိုယ့်ရဲ့ညမနေကကိုယ့်ပုံနဲ့ကိုပြီးတခုဖြစ်ဖြစ်ကိုယ်မှာတက်တန်းမရှိတော့တဲ့ကိုယ့်ရဲ့ passport ပဲဖြစ်ဖြစ်တွဲဒီပုံစံဟာတင်းနေဆိုရင်တော့တိုင်ရောနေကတည်းကကော်မရှင်ရုံးကိုအကုန်လုံးအစီအစပြေးဖို့မှဖြစ်ပါတယ်
ဒီပေါ်ရောက်မြန်မာနိုင်ငံသားတိုင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့နေဥပဒေလမ်းညွှန်ချက်တွေနဲ့အညီမဲပေးနိုင်ခွင့်ရဖို့ဂျပန်ရောက်မြန်မာနိုင်ငံသားတွေဘက်ကဆွေးနွေးခဲ့ကြတယ်လို့ဒီပြုဆောင်ပွဲမှာကိုယ်တိုင်တက်ရောက်ခဲ့တဲ့ဂျပန်ရောက်မြန်မာနိုင်ငံသားများအပြင်ကဦးတန်းစွေကလည်းရှင်းပြပါတယ
်ဒီရွေးစီရနေပြီးတော့လေမဲရှင်းနေမှာပါတယ်ဆိုတော့မြန်မာနိုင်ငံသားတွေအကုန်လုံးကိုပေါ့လေမဲပေးလို့ရအောင်သူတို့ကြိုးစားပြီးဆောင်ရွက်ပါတယ်ဆိုတော့ message ကိုကျွန်တော်တို့ပေးပါတယ်ဒီကမ္ဘာနိုင်ငံမှာရှိနေတဲ့ identification မှန်ကန်တယ်ဆိုလို့ရှိရင်တော့သူတို့ယူရေးစီရနေပြီးတော့ဒီလိုမဲပေးပိုင်ခွင့်ပြုမယ်လို့တမတ်ကကျွန်တော်တို့ဆွေးနွေးပါတယ်အဲဒါကြောင့်မလို့ဒီမှာရှိတဲ့လူတွေအကုန်လုံးကိုကျွန်တော်တို့ကဒီချုပ်တင်မဲပေးတဲ့လူငါကိုလုံးချဖို့လူအပ်တာတွေအကုန်လုံးကိုကျွန်တော်တို့ရနေပြီးတော့ volunteer ဝိုင်းပြီးတော့ဖြည့်ဆည်းပေးတယ်ပေါ့လေအဲဒါဆိုတော့ဒီနှစ်တော့ဂျပန်နိုင်ငံမှာဝယ်မဲပေးမယ်ဆိုတဲ့ရည်တွက်ကကတော်လေးကိုများနိုင်မယ်လို့ကျွန်တော်တို့ကမ္ဘာနာပါတယ်
ဂျပန်နိုင်ငံတဝန်နေထိုင်သူမြန်မာနိုင်ငံသားတိုင်းကြိုတင်မဲပေးခွင့်ရနိုင်မှုအထူးသဖြင့်ကမ္ဘာ့ကယ်ရောဂါကိုဗစ် -19 ဖြစ်ပွားနေစဉ်အချိန်မှာအပွားလာကန့်သတ်မှုတွေနဲ့လူစုလူဝေးစုဝေးခွင့်တားမြစ်ချက်တွေကြောင့်မဲပေးနိုင်ခွင့်နဲ့နေရာဒေသတွေထည့်သွင်းစဉ်းစားနေကြပါတယ်လို့ဂျပန်ရောက်တိုင်းရင်းသားအဖွဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကရှင်းပြပါတယ
်ကျွန်တော်ဟိုဒီကားနဲ့သွားမယ်ဆိုရင်6နာရီလောက်ကြာတယ်နာခွေရတော့ပါတယ်သူတို့ဘေးရုံကွဲလို့ပို့သူတို့စူးစမ်းနေတယ်တိုင်းရောကလေကော်မရှင်တန်းခွင့်ပြုချက်တော့တောင်းထားတယ်လို့ပြောတယ်ဒီဟိုကိုင်းလို့ဆိုတာကတော့လင်းစီးမှပဲလာရတဲ့နေရာမျိုးရှိတယ်တို့တို့မေးအောင်လို့ဆိုအဲ့လိုတို့တော့ခက်ခဲတယ်မေးပေးခင်လို့ဆိုပါအိုခီနာဝါဆိုတော့လည်းပြည်ပကျုံကျုံဖြစ်နေတယ်တော်တော်စီနေနေလာမရတဲ့နေရာဖြစ်တယ်အဲ့ဒီနေရာတွေလည်းဘေးဘေးကြီးနေလို့ရှိတယ်ဆိုတော့ကျွန်တော်လည်းသိရတယ်အဲသူတို့ဒီအတွက်တန်ယုံကနေပြီးတော့မှရောကော်မရှင်ကိုတင်ပြထားတာရှိပြီးအဝေးရောက်သူတို့ဒီစာတိုင်းစနစ်နဲ့မေးပေးနိုင်အောင်ပါနော် အဲ့လေစူးစမ်းနေတယ
်ဂျပန်ရောက်မြန်မာနိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံမှာမဲဆင်းရေးပါမပါကိုလည်းအထူးသတိထားစစ်ဆေးကြဖို့ဦးတန်းစွေကတိုက်တွန်းပါတယ
်ဆက်စစ်လို့မင်းဆင်းမပါဘူးကိုယ်ဒီမှာနေရဆိုတော့ထောက်တာတကောင်စင်းအဲလိုလိုရှိတယ်သူတို့ရှိတယ်တချင်းဒီရေကောက်ကဲကော်မရှင်ရုံးမှာတချင်းသားပြီးပြင်ဆင်ရေးချက်ချင်းကျွန်တော်လုပ်လို့ရပါတယ်ဒီကကိုယ်တွေကကိုယ်ဆက်ငန်းနဲ့မြန်မာနိုင်ငံမှာမဲဆင်းနဲ့မခုနမဲပါလာပြီးသူတို့ရှိရင်တော့ဒါဒီလိုကမလွဲမသွေမသိပဲကိုရှိပြီးလို့ကျွန်တော်ယူဆမှာဖြစ်ပါတယ်
အဝလာ9ရက်နေ့ည7နာရီချိန်ထိတက်မှတ်ကာလအတွင်းမြန်မာနိုင်ငံသားတွေဖြည့်ဆွတ်ပုံစံတွေကိုမြန်မာနိုင်ငံဆိုင်ရာတန်ရုံးတွေကစူးစီးပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီကိုတင်ပို့သွားမှာဖြစ်ပါတယ်။အဲဒီနောက်မှာတော့တက်ဆိုင်ရာနိုင်ငံတွေအလိုက်ချိုးချင်းဆန္ဒမဲပေးမဲ့ကျင်းပမဲ့၄ရက်နေ့အချိန်တွေကိုထပ်မံအကြောင်းကြားအသိပေးသွားမှာဖြစ်တယ်လို့ပြည်ပနိုင်ငံအခြေဆိုင်မြန်မာနိုင်ငံဆိုင်ရာတန်ရုံးတွေဘက်ကလည်းထုတ်ပြန်ကြေညာထားပါတယ်ရှင်။ကျွန်မစုမမ
ဝတ်ဒီတူးစင်းညွေကင်မရာ UWSA ထင်းချိုအနေနဲ့မြာဖွဲ့စည်းပုံအခြေခံဥပဒေကိုစတင်ဆန်းသပ်ကျင့်သုံးနေတဲ့အပေါ်ကင်မရာနဲ့အခြားတိုင်းသားခေါင်းဆောင်တွေရဲ့အမြင်ကိုတင်ပြပါမယ်ကျွန်တော်မိုးစောပါအစိုးရရဲ့အုပ်ချုပ်မှုကနေတိကျကင်းလွတ်နေတဲ့ဝတ်ဒီတူးစင်းညွေကင်မရာ UWSA ထင်းချိုရာဒေတာကို UWSA ကဝတ်ဒီနယ်ဖြစ်သတ်မှတ်သုံးစွဲနေတယ်လို့ဒီအပိုင်းတွေအတွင်းမှာတော့ဝတ်ဒီနယ်အခြေခံဥပဒေကိုလည်းဆန်းသပ်ကျင့်သုံးနေတာပါတမရောဒရင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဒီလိုကျင့်သုံးနေတာဟာတရားဝင်မှုမရှိကြောင်းတမရောရဲ့ရည်တည်ချက်ကိုဒီလ25ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတဲ့
ဒီဟာဒီလက်ရှိကျွန်တော်တို့ကျင့်သုံးနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရသော၎င်းပြည်ထောင်စုမပြိုကွဲရေးတိုင်းရင်းသားစည်းလုံးညီညွတ်ရေးမှုမပြိုကွဲရေးမှုအရသော၎င်းတရားမဝင်ပါဘူးလို့ပဲကျွန်တော်ပြောကြားလိုပါတယ်
JWSA လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကတော့ဝါဒီနယ်ဖွဲ့စည်းပုံအခြေခံဥပဒေကျင့်သုံးနေမှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဝါဒီနယ်ကဒီကျွန်တော်တို့မြန်မာနိုင်ငံလွတ်လပ်ရေးမရခင်ကတည်းကခိုင်ခိုင်မာမာရှိနေသေးတာဆိုတာဘယ်သူမှညင်းလို့မရပါဘူးဒါပဲเนาะကျွန်တော်တို့လည်းကိုပိုင်အုပ်ချုပ်ခွင့်ရဖြစ်နေတဲ့အခါကျတော့ဒါလည်းကတော့မလွဲမရှောင်ပါဘူးလေเนาะကိုပိုင်ဖွဲ့စည်းပုံဒီအခြေခံဥပဒေဆိုတာရှစ်တင်ရှစ်တိုက်တယ်လို့ကျွန်တော်တို့ကလည်းမြင်ပါတယ်ပေါ့နော်
ဝါဒီနယ်ဖွဲ့စည်းပုံအခြေခံဥပဒေကို1000ခုနှစ်လောက်ကတည်းကစတင်ဆန်းသပ်ကျင့်သုံးခဲ့ကြောင်းနဲ့လိုအပ်ချက်တွေကိုထပ်မံပြင်ဆင်ဖြည့်ဆွက်ပြီး2019ခုမှာထပ်မံဆန်းသပ်ကျင့်သုံးနေတာဖြစ်ကြောင်းပြောပါတယ်ဒီလိုကျင့်သုံးရတဲ့ရည်ရွယ်ချက်ကိုလည်းဦးညီရန်ကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံနဲ့အဲ့ထက်ကျင့်တဲ့သဘောမျိုးအဲ့လိုလည်းမဟုတ်ပါဘူးနော်ကျွန်တော်တို့ဒေတာကိုကျွန်တော်တို့ဒီနေ့အထောက်အောင်ကျွန်တော်တို့ဒီအထောက်ကိုပြုအောင်ဝိုင်းဝန်းပေးမှာဒါလှုပ်ဆောင်တဲ့တော့ဘောမျိုးပေါ့နော်ဒါတော့လည်းဘယ်လိုသက်သက်နိုင်ငံတော်အတွင်းလဲတစ်ဖက်တစ်လမ်းလည်းအကျိုးရှိပါတယ်ကျွန်တော်တို့ဒေတာဒီနေ့ဒီနေ့အထောက်မှာလည်းဒါတစ်ဖက်တစ်လမ်းနိုင်ငံတော်ကိုညီတဲ့အခြေအနေမျိုးရှိတယ်ပေါ့နော်
မျိုးနဲ့6မျိုးနဲ့ပါဝင်တဲ့ဝါဒေတာကို2008ဖွဲ့စည်းပုံအခြေခံဥပဒေအရဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းအဖြစ်သတ်မှတ်ထားပေမဲ့ UWSA နဲ့ဝါနိုင်ငံရေးပါတီတွေကဝါဒီနယ်ဖွဲ့စည်းရေးအတွက်တောင်းဆိုထားတာပါပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဦးကာကတော့ NCA လင်းနစ်ပြည့်အခမ်းအနားမှာပြောဆိုတဲ့ဒေါ်အောင်ဆန်းစုကြည်မိန်ကွန်းအပေါ်အခြေခံတယ်လို့ယူဆကြောင်းအခုလိုပြောပါတယ
်မနှစ်ကကျွန်တော်တို့လင်းနေပြီဟာနိုင်ငံတော်အတံပညာပုဂ္ဂိုလ်ရဲ့မိကုံးမှာဒီနေ့ဒီမှာဖွဲ့စည်းပုံအခြေအဥပဒေရေးဆွဲပြဋ္ဌာန်းခွင့်ရှိတယ်ဆိုတော့အကြောင်းတစ်ခုပေါ်လာတယ်ဗျအဲ့ပေါ်လာတဲ့အပေါ်မှာအခုလာမဲ့27ဘာယူတင်လုံးကွန်ဖရင့်မှာလည်းပဲဒီကိစ္စကနိုင်ငံရေးသဘောတူချက်ဖြစ်လာနိုင်အလားလာရှိတယ်အဲ့ဒါလို့နိုင်ငံရေးသဘောတူချက်ဖြစ်လာမယ်ဆိုရင်အခုလက်ရှိပေါ့လေဒီဖွဲ့စည်းပုံအရသတ်မှတ်ထားတဲ့စီနယ်တွေနဲ့တိုင်းဒေသကြီးတွေကဖွဲ့စည်းပုံရေးဆွဲခွင့်တရားဝင်ပေါ့လေအမှန်ပွင့်ရင်ပွင့်လာနိုင်တယ်ဗျအဲ့ဒါလို့ပွင့်လာမဲ့ဟာကိုမျော်တွေးပြီးတော့ဒီဝါပြည်နယ်မှာလည်းစမ်းသပ်ကျင့်သုံးပါတယ်ဆိုတော့ဒီနိုင်ငံရေးမိုးလေဝသကိုကြည့်ပြီးတော့ဖွင့်ပြောလာသလားလို့ပါဗျကျွန်တော်အဲ့ဒါလို့စဉ်းစားမိတယ်ခင်ဗျ
ဒီနယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးကို NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေက2018ခုနှစ်မှာကျင်းပတဲ့27ရာစုပင်လုံတတိယအစည်းအဝေးမှာကလေးကတင်ပြထားကြောင်းနဲ့ PNLO အနေနဲ့လည်းအခါခွင့်သင့်ချိန်မှာသတ်မှတ်ချက်နဲ့အညီပြည်ထောင်စုအဖွဲ့ဝင်ဒီနယ်သစ်တွေဖွဲ့စည်းဖို့ကိုလည်းတောင်းဆိုထားကြောင်းပြောပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
ယူရီမြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ TVB ရုပ်သံဆလောင်ကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်
။ရခိုင်ပြည်နယ်အမျိုးနယ်မှာတမရုံနဲ့အေအေရခိုင်လက်နက်ကန်အဖွဲ့ကြားတိုက်ပွဲတွင်ဒေသခံရွာသားတို့ချို့ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါအမျိုးနယ်ကစူးကန်အုပ်စုတဲကန်ထောင်ကျေးရွာနီးလက်နက်ကြီးကြီးချားရပွားကွဲခဲ့လို့ရွာသား၅ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းဒေသခံလူမှုကူညီရေးဖွဲ့ကကုမျိုးလွင်ကပြောပါရယ်။အမျိုးသမီးသူအပါအဝင်လူ၄ဦးကိုတော့နိစ္စရာကန်ထောင်ကြီးစေယုံကိုပို့သပေးခဲ့ရတယ်လို့လည်းသူကပြောပါရယ်။
မင်းကဒီမိုင်းဒိုလာဝဖြစ်တာအကဇူပိုင်းဒီဟာဒီမှာလေသမရကနေပြီးတာခံစားရတယ်ဒီတော့တော့ဒီခေတ်ကနေပြီးနှပ်ပြီးကြိုက်တာအဲ့ဒါကတိုက်ပွဲဖြစ်တာမဟုတ်ဘူးမင်းကဒေသထောင်ကြီးပါပေါ့ရွာသေးကောနန္ဒကြီးစီကြရောက်ပြီးတန်ရသွားကြတာအော်လေးဦးကတန်ရာနင်းငယ်ပြန်ထန်တယ်ခံဆောင်ကြီးချင်းကိုရောက်သွားပြီးပေါ့တော့နောက်တစ်ယောက်ကတော့အဲ့ဒါလုံးပါနေငယ်ထိခိုက်တယ်ပေါ့အလုံးကလည်းဝါရောက်တန်ရတယ်ပေါ့
အမျိုးနဲ့မှာအရသားတွေထိခိုက်တန်ရရရှိခဲ့တဲ့အစီတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံရွာသားတချို့ဟာလည်းဘေးလွတ်ရာသိမ်းရှောက်ဖက်ပြင်းနေကြတယ်လို့ကိုမျိုးလွင်ကပြောပါတယ
်ရွာသားတွေကတော့ကြောက်ပြီးကထွက်ပြေးကြတာရှိတယ်အခုချွေသူတို့ရွာမှာလက်စရာခံလုံးလာပဲရှိတော့ပြီဆောက်စရာခံလုံးကဆက်ပြေးတော့ကြတယ်မိကြရတယ်ပေါ့
ပြည်ခရလကနဲ့ဒီလသိမြန်မာစစ်တပ်နဲ့အေအဖွဲ့တို့စစ်ရေးသိမ်းမှမှုဖြစ်စဉ်ကြောင့်အမျိုးနဲ့ကစူးကန်ချေးရွာအုပ်စုရွာရှိရွာကရွာသားတစ်ထောင်ကျော်ဟာရဲရွာကနေတိမ်းရှောင်နေရဆဲဖြစ်ပါတယ်။တမတော်ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကတော့အမျိုးနဲ့ကစူးကန်အုပ်စုဖက်ပြေကမှုအခြေအနေကိုမသိရှိသေးကြောင်းပြောပါတယ်။မနေ့ကကြောက်တော်မြို့နယ်တောင်းတောင်ရိုးချေးရွာနေရှိခမ်းမရ36သစကန်းကိုအေအေရခိုင်နဲ့တက်ကန်ဖွဲ့ကနေဝင်ရောက်တိုက်ခတ်ခဲ့တယ်လို့တမတော်ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ်။
လက်ဆောင်နဲ့လက်ပိုင်းရဖြစ်တာမလက်တနာရင်းနေတော့ပါဖြစ်တာအရင်ခါတည်းကတကူကိုပြစ်ခတ်တာရှိတယ်ထိခိုက်ဒဏ်ရာရရှိလို့မရှိအဆောင်ကိုတချို့ကအများကြီးထိခိုက်တာရှိ
ရခိုင်လက်နက်ကန်အေပြောခွင့်ရခိုင်ဒုက္ခကလည်းတောင်းတောင်ရိုးကျေးရော်ဖက်တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောပါတယ
်ကြောက်တုံမျိုးနဲ့ဒီတောင်းတောင်ရိုးတဝိုက်မှာထိတွေ့တိုက်ခိုက်မှုတွေဖြစ်တာရှိတယ်
ဒီကတဲ့စနေနေ့တုန်းကလည်းမင်းပြမျိုးနဲ့ဘက်မှာတိုက်ပွဲဖြစ်ပွားကြောင်းခိုင်ဒုက္ခကဆက်ပြောပါတယ
်ဇူလိုင်လ25ရက်နေ့မှာဒီမင်းပြမျိုးနေခွတ်ဆောင်ရွာနဲ့ဒီမင်းရွာကြပေါ့နော်ဒီရန်ကုန်စစ်တွေကာလာမထက်မှာမြန်မာစစ်တပ်ရဲ့စစ်ကြောင်းတခုကိုကျွန်တော်တို့ဒီဖြတ်တောက်တိုက်ခိုက်ခဲ့တာရှိတယ်။ဟိုအဲ့ဒီတိုက်ခိုက်မှုအတွင်းမှာရန်သူဘက်ကအနည်းဆုံး10ဦးထဲမှနေကြဆုံးတာရှိတယ်ဗျ။
တမရော်ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကတော့မင်းပြမျိုးနဲ့တိုက်ပွဲမှာတမရော်ဘက်ကထိခိုက်မှုမရှိခဲ့ဘူးလို့ဆိုပါတယ်
။မင်းပြဘက်မှာရာမောင်သရနာလီမော်ရဲ့ကျွန်တော်တို့ထိပြမှုရှိခဲ့တာရှိတယ်။ထိခိုက်ဒဏ်ရာရရှိမှုမရှိပါဘူး။
ဒီနေ့မှလည်းဘူရီတောင်မြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုရှိပေမဲ့အသေးစိတ်ကိုမသိရသေးဘူးလို့အေအေဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်တွင်းတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာတစ်နှစ်ကျော်ကြာပြီဖြစ်တယ်လို့အရသားတွေထိခိုက်ဒေဆုံးအဖမ်းခံရမှုတွေကလည်းမြင့်သက်လာနေပါတယ်။ဒါ့ပြင်ကိုဗစ် -19 ကူးစက်ရောဂါဖြစ်ပွားနေတဲ့ကာလမှာလက်နက်ကိုင်ပြည်ပခန့်တွေရှော့ချဖို့ကုလသမဂ္ဂတွင်းမှုချုပ်ကနေတိုက်တွန်းမှုတွေရှိနေပေမဲ့ရခိုင်ဒေသအသင်းမှာတော့စည်ရည်သိမ်းမှနေတဲ့အချိန်မှာရှိနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်။ရခိုင်ပြည်နယ်ကလက်နက်ကိုင်ပြည်ပခန့်တွေအတွင်းဒေသခံတွေမကြာခဏတိုက်ပွဲထိခိုက်နေကြတဲ့ကြောင့်ကိုတိုင်းကြုံတွေ့ရသူတွေရဲ့ပြောပြချက်တွေကိုတင်ပြပေးချင်ပါတယ်။ကျွန်တော်တက်နိုင်ပါ။တပ်မတော်နဲ့အေရခိုင်လက်နက်ကိုင်တို့တိုက်ပွဲတွေကြားမြေမြောက်မိုင်းနဲ့လက်နက်ကြီးတန်းကြောင့်တိုက်ဆုံသူတွေကိုလက်အင်ကဆုံရှုံရသူတွေတိုးလာနေတာပါ။တိုက်ပွဲတွေဆက်တင်ခဲ့တဲ့2018ခုနှစ်နောက်ပိုင်းကစလို့မြေမြောက်မိုင်းတွေကြောင့်တိုက်ဆုံသူနှစ်ဒါဇင်ကျော်ပြင်ကိုလက်အင်ကဆုံရှုံတဲ့အထိတန်းရခဲ့သူအများပြားရှိကြောင်းလဲစစ်ဆောင်တွေနဲ့ထိခိုက်ဒဏ်ရာသူတွေကိုစည်းရင်းကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုများအစည်းအရုံး REC ပြောခွင့်ရကိုစောစောထွန်းကပြောပါတယ်
ကျွန်တော်တို့ရရှိတဲ့စိမ့်တွေအရဆိုလို့ရှိရင်တော့ဒီ1830ဘာကလည်းဟိုဒီနေ့အထိပေါ့လေပေးဆုံးတဲ့သူက26ဦးရှိပြီးမှဒီတရားရတဲ့သူက59ဦးရှိပါတယ်အဲ့ဒီ59ဦးထဲမှာကျွန်တော်တို့ဒီ60ရဟန်းလုံးကျော်တော်သူတွေကဒီကိုလဲကမစံဆုံးတဲ့အထိတရားဆင့်ခံတာကိုတွေ့ရပါတယ်
မိုင်းထိမှန်ပြီးတန်ရသူတွေထဲမှာမြေကုံမျိုးနဲ့စနင်းကြီးရွာကအသက်20ရွယ်မန္တန်စုတယောက်လေးပါဝင်ပါတယ်။ခင်ပေါ်နဲ့အတူချောင်းထဲမှာကနန်းတော်ဖိုင်ရင်အပြင်မှာမိုင်းတီဗီခြေတစ်ဖက်ဆုံရှုံသွားတာ
ပါ။ချောင်းဖက်နဲ့ပေါ့နော်။ချောင်းဖက်ကနန်းမုံထောင်နဲ့ထောင်ရောကနန်းမုံမထောင်နေမှာဟိုဟာရေမကျသေးဘူးပေါ့နော်။ရေရင်းကြည့်နေတယ်။အဲ့တော့ကနန်းမုံကထောင်လို့မရသေးပါ။အားကြောင့်ဒီနည်းနည်းကြောင်ဆိုပြီးတော့ရေစနေတယ်ပေါ့နော်။ကာလီကတောင်ဆောင်လေးရှိပါတယ်အဲတောင်ဆောင်လေးမှာဟင်းရက်တစ်ခုပါတ ตะคูวีอเปียนมานั่นนี่เปียนมาบ่เนาะอีนูก็เลยไอ้เนี่ยตัวเนี่ยต้อนนี่จ้ะเลยเราต้อนพี่ว่าเนี่ยลําเตียอยู่อะไรสิบาดีจะเข้าเปียนตัวมาบ่เนาะอีนูก็แล้วนี่ก็ทําบ่มาเสร็จกูก็จ้าเลยไม่จ้างกูบ่นะแต่แม้ไอ้เนี่ยมาโหสตางค์ไอ้ตัวละ 当然，咱们嘛，不咯，买米米呀。来，谢谢嘛。主要这边有包啊，老多别不一样嘛，可能你太那边的。嗯，就是说，因为咯，反正话，最近忙呢，我们看过呢，前面那最近没加班，最近看见你妈太多了。妈，我们最近还忙下来，说你妈好好来，吃了没？就是说，天气嘛哩，你妈没吃饭呢，吃了就吃到了，现在你妈身体刚起来，我那家里面身体刚起来没，都没吃饭呢，你妈吃了呀。
มาฟังตรงที่ทำจากบางตัวตัวนี้มาพิจารณาแต่ความรู้บ้างสิ่งอื่นเนี่ยนี่เป็นสิ่งเดียวเราจะไปบุญเราอีกจังมาตัวเราเป็นสิ่งเดียวกูเลยงั้นส่งเสริมเราดูดูเลยสิ่งนี้บ้างเลยเจ้าตัวมีเนี่ยตัวเองเอาเจียวกันมามุมมุมเนี่ยฮะเลยแต่ว่าด้วยเรื่องนี้จริงๆจะไปเช่าที่เพื่อส่งเสริมเขียนดูบ้างแต่เขาเราว่าจะไปเขาจะโกงเขาจะมาบ้านแต่เราไม่ไปด้วยเราไปลูกจะโกงแล้วจะต้องมาพิจารณาจะต้องมาพิจารณาเรื่องมาก็ยาชมาก็ต้องพิจารณา
ยาจ้าวตรงนู้นสูงกว่าไปยาชมาอีกที่มันยกขบวนไปเดี๋ยวจะมาไปรู้ครับผมขณะว่าปองมาเดี๋ยวฮะไปแต่เดี๋ยวปองมาเดี๋ยวรู้จู่ครับผมนะรู้จู่ให้ไปอะไรยังไงชาวนี้สิ่งที่วิโรจ้าวตรงนู้นบอกว่าเปล่าละจ้าวตรงนู้นบอกว่ายาวดอเลนจีจีจะไปชาวบ้านที่มันไปรู้จู่ตัวลูกชาวที่เพื่อเชื่อใจได้ลูกตุบยอบยาตัวรับชีวิตเพื่อส่งช่วงไล่ไปไหมตัววัฒนาบาร์เอชาวลงงานกูเล่ากันยังกูอารมณ์ดอกเบี้ยจ้าวมาเอชาวเป็นยาติงจาน ောင်ဥယျာဉ်ဟာလည်းနှစ်သိန်းကျော်အထိရှိနေတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုများစည်းရုံး REC ကထုတ်ပြန်ထားပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါလိမ့်ခင်ဗျာ
။မြမပင်လယ်ပြင်မှာတရားမဝင်ငါးဖမ်းဆီးသူတွေကြောင့်ငါးပြန်ဇာတာရှာပါမှုတွေနဲ့ကြုံတွေ့နေရတယ်လို့သိရပါတယ်။ဘယ်လိုတွေကြုံတွေ့နေရသလဲဆိုတာကိုကြည့်ကြရအောင်ပါ။မြမပင်လယ်ပြင်မှာငါးဖမ်းကွက်စုစုပေါင်း125ကွက်ရှိပါတယ်။တနင်္သာရီတိုင်းဒေသကြီးမှာ45ကွက်၊ဧရာဝတီတိုင်းဒေသကြီးမှာအကွက်40နဲ့ရခိုင်ပြည်နယ်မှာ26ကွက်၊မွန်ပြည်နယ်မှာတော့14ကွက်ရှိတယ်လို့သိရပါတယ်။မွန်ပြည်နယ်မှာရေလွတ်ကွက်ဧရိယာအနည်းဆုံးဖြစ်ပေမဲ့ငါးရရှိမှုနှုန်းကတော့နှစ်စဉ်အထွတ်နှုန်းကောင်းနေတယ်လို့သိရပါတယ်။လက်ရှိချိန်တွေမှာတော့ငါးပြန်စာတတွေကိုအလွန်ကျွံသုံးဆွဲမှုတွေနဲ့ရေလုံငန်းဆိုင်ရာစည်းကမ်းတွေနဲ့ဥပဒေတွေကိုချိုးဖောက်မှုတွေကြောင့်ငါးထွက်နှုန်းတွေလျှော့ချခဲ့ပြီးတော့အချို့ငါးမျိုးစိတ်တွေကတော့ကွယ်ပြောက်လို့နီးပါဖြစ်လာခဲ့တယ်လို့မွန်ပြည်နယ်ငါးလုပ်ငန်းအဖွဲ့ချုပ်ကဒုတိယဥက္ကဋ္ဌဦးခင်မောင်ကြီးကပြောပါတယ
်မွန်ပြည်နယ်တစ်ခုလုံးကိုပြောရမယ်ဆိုရင်တော့တရားမဝင်ငါးဖမ်းဆီးမှုဒါရီယာ overfishing ပေါ့တရားလုံးဖမ်းဆီးမှုများတာပေါ့ငါးမျိုးသုံးမှုတွေဖြစ်တယ်ဆိုတာလည်းတရားဇာတာတွေပြည့်စုံရင်ဆိုတာလည်းသူတို့တွေတရားလုံးဖမ်းဆီးလို့ငါးကိုအားကြောင့်လို့ပဲဒီချိန်တော့တော်တော်လေးကိုရှားပါခဲ့တယ်အစဉ်လာအားပြတော့မွန်ပြည်နယ်ငါးထက်ကုန်ရန်ပေါင်းလို့
မွန်ပြည်နယ်ဟာရေလုတ်ကွက်ဧရိယာအနည်းဆုံးဖြစ်ပေမဲ့ငါးထွက်နှုံကောင်းခဲ့တဲ့ရေလုတ်ကွက်ဖြစ်ပါတယ်လက်ရှိအချိန်မှာတော့ငတလောက်ငပုတ်တင်းကပလူးကက်ကူရံငရောင်ငါးမျိုးတွေကတော့ပြက်ကွယ်လို့နီးနီးဖြစ်လာခဲ့ပြီလို့ဒေသခံငါးအဝေထိုင်တွေကပြောပါတယ
်စီကမဲငါးဒီဖားနေတဲ့ဒီဘက်ကတော်တော်လေးကိုမရှိနီးပါလောက်ရာခိုင်နှုံးနဲ့တွေ့မှဆိုရင်တော့80ရာခိုင်နှုံးလောက်ကုန်သွားသလိုဖြစ်သွားတယ်ဒီညာဆုံးအဓိကပြောက်ွက်တာကတော့ငတလောက်ပေါ့ငတလောက်ကပလူနာငရောင်ကြီး ကတဘောနတ်ကတော်ပေါ့မပုတ်တယ်ဒါတွေကတော့မပုတ်တယ်ကတော့ဟိုအားလုံးထဲမှာတော့ဟိုကြံနေကြပေါ့နော်ထိုက်တဲ့တော့ကြံနေကြံတဲ့ငါးတွေတော်တော်လေးကြောက်သွားတယ
်မွန်ကြီးနေမှာငါးပြန်စားတရီကိုထိခိုက်မှုမရှိစေရေးအတွက်ငါးလုံလန်းဦးစီးဌာနကတတ်မှတ်ထားတဲ့စီကံချက်တွေထုတ်ပြန်ထားပြီးဖြစ်ပါတယ်ဒေတာခေါ်တန်စကားပိုင်ကြားပိုင်ဂါးများဖြင့်ငါးဖန်းစည်းမှုကိုခွင့်မပြုကြောင်းတတ်မှတ်ထားသလိုမွန်ကြီးနေမှာရေချူဥပဒေအရမြေချောင်းတွေမှာငါးပဖက်ရရာတီအနေနဲ့လေမေလာကနေဇူလိုင်လကုန်ထိတတ်မှတ်ထားပြီးတော့ရေငန်ဥပဒေအရပင်လယ်ပြင်မှာငါးပဖက်ရရာတီအရဇွန်လကနေဩဂတ်လထိတတ်မှတ်ထားတယ်လို့သိရပါတယ်ခုလုံးငါးတင်ရန်စာတရီထိခိုက်လာတာကလေတရားမဝင်ငါဖန်ဆီးသူတွေအနေနဲ့ငါလုံငန်းဦးစီးဌာနကထုတ်ပြန်ထားတဲ့စီကံချက်တွေကိုလိုက်နာခြင်းမရှိတဲ့အပြင်ငါဖန်လိုက်စင်မရှိဘဲနဲ့အချိန်ခါမရွေးဖန်ဆီးနေတာကြောင့်ဖြစ်တယ်လို့ဒေသခံတွေကသုံးသပ်ကြပါတယ်။ရေလုံငန်းလုတ်ကင်သူကိုရဲအောင်ကသူ့အမြင်ကိုခုလိုပြောပါတယ်
။ဒီလိုဆီကျွန်တော်တို့လုတ်စားနေကြလို့ဒီကံတရားတွေကကျွန်တော်ကပေါ့ဝင်နေစိုးလို့ပေါ့လိုက်ဖန်နေတယ်။ဒီတွေကဆက်ရှိနေတယ်ဆက်လို့မလုပ်ဘူးလို့ပြောပေါ့အခုတို့ကဘလောက်တိဆိုလဲဆိုလို့ရှိရင်တို့ဝိုင်းကြီးကထွက်သွားတာရေပဲရှိတယ်ဒီနေ့အသားချလာကြည့်တာနဲ့သူ့ဖြစ်ကြည့်တာနဲ့ငါ့အပံပေါက်တာနဲ့တော့မလုပ်ဘူးအတူတောင်သေးတော့သူမပြောနဲ့နောက်သူ့နဲ့ကြီးတဲ့ငါးမကြီးဆိုရင်35 20လောက်ရှိတယ်ငါသူ့ခိုးပါလို့မရသူကကျွန်တော်တို့ပိုက်ပိုက်လို့မဟုတ်ဘူးသူကခေါက်ပိုက်ဆိုတူရင်တော့တူလို့မရကျွန်တော်တို့နေရပြေတော့လူတန်ကစားကိုမရှိကျွန်တော်တို့ရဲ့တန်ကစားထိန်းသိမ်းမျိုးဆိုတာတော့ပြောရတယ်ဒါပေမဲ့
ရုပ်လုံငန်းလုတ်ကိုင်းသူမတ်တီယာကလည်းသူမရဲ့အမြင်ကိုခုလိုပြောပါသေးတယ်
။အငယ်စဉ်တည်းကမိသားစုလက်ထက်တည်းကဘိုးဘွားလက်ထက်တည်းကဒီရေလုံငန်းတောင်ဝမ်းပိုက်ပဲလုပ်တယ်။ကျွန်မအိမ်အောင်ကြပြီး23နှစ်ရှိသွားပြီဒီလုံကိုဆက်လိုက်ပြီးကျွန်မနာမည်နဲ့ပဲအခွန်ချိန်ပြီးလုပ်တယ်။ငရင်းငတန်ငါမဖမ်းအောင်ဆိုတော့ကျွန်တော်တို့သိတယ်။၃လပိုင်း31ရက်နေ့မရခင်ကကျွန်တော်တို့ဒါကိုနားရတယ်။အခုအခါကျတော့ဘလို့ဖြစ်လဲဆိုတော့ကျွန်တော်တို့တကယ်တရားဝင်လုပ်တဲ့လူတွေကနားပြီးတော့တရားမဝင်တဲ့ပိုက်ပွက်တွေနဲ့ဖမ်းတဲ့လူတွေကပင်လယ်ပြင်မှာယနေ့ထိဖမ်းနေတော့မှာ
မွန်ကြီးနယ်အတွင်းမှာပင်လယ်ပြင်မှာကမ်းဝေးငါးဖမ်းရေရင်320စီးကမ်းကြီးငါးဖမ်းရေရင်1244စီးရှိပြီးတော့ငါးလုံငန်းဦးစီးဌာနရဲ့တရားဝင်ခွင့်ပြုချက်နဲ့ငါးဖမ်းစီးခွင့်ပြုထားပေမဲ့လည်းတရားမဝင်စီးကမ်းမဲ့ငါးဖမ်းနေတဲ့လှေတွေကတော့တရားဝင်ခွင့်ပြုပေးထားတဲ့လှေထက်နှစ်ဆကျော်ခန့်ပိုများနေတယ်လို့သိရပါတယ်ဒါပြင်တရားမဝင်ငါးဖမ်းနေကြသူတွေအနေနဲ့လည်းတာမြင့်ချက်တွေကိုချိုးဖောက်ကြတဲ့အပြင်ငါးတရားစာတတွေကိုရှားပါးစေမဲ့နီးလန့်တွေကိုသာအသုံးပြုပြီးတော့ငါးစာနေကြတာဖြစ်တဲ့အတွက်ငါးလုပ်ငန်းဦးစီးဌာနအနေနဲ့ဥပဒေချိုးဖောက်သူတွေကိုပြစ်ဒဏ်ချမှတ်တဲ့လို့ဒေသခံရေလုံငန်းလုတ်ကင်သူတွေကပြောပါတယ်။
တို့ကအခုဆင်းနေရေးဆိုတရားမဝင်တော့ငါးအသေးလေးမုံအကုန်တို့ရတယ်ကျမတို့မှာဒီတရားဝင်နဲ့ပိုက်ပွဲနဲ့ဆိုတော့ငါးရှာတဲ့ခါကျကျွန်တော်တို့ရှာတယ်သူတို့လောက်မသိမပြီးကျမတို့ရေရှည်ဆိုနောက်ဆိုလေတွေပိုက်တွေမလုံးစားမှရတော့ငါးတုံးပဲလို့လုံးစား
မွန်ကြီးနယ်မှာတရားမဝင်စီကဲမဲ့ငါးဖမ်းသူတွေကိုပြည်နယ်အစိုးရအစီအစဉ်နဲ့ငါးလုံငန်းဦးစီးဌာနရေလုတ်သားအစုဖွဲ့တွေရဲတပ်ဖွဲ့ဝင်တွေအုပ်ချုပ်ရေးအဖွဲ့တွေပါဝင်တဲ့အဖွဲ့တွေကပူးပေါင်းပြီးတော့ပင်လယ်ပြင်ထိဖမ်းဆီးလုပ်ငန်းတွေကိုဆောင်ရွက်နေကြပေမယ့်တရားမဝင်စီကတ်မဲ့ငါးဖမ်းသူတွေရော့နေသားချင်းရှိဘူးလို့ဒေသခံတွေကပြောကြပါတယ်မွန်ကြီးနယ်အတွင်းကရေတရန်စာတရီကိုထိမ့်သိမ့်ဆောက်ရှောက်နိုင်ဖို့အတွက်ကတော့ငါးလုံငန်းဦးစီးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကပဲတာဝန်ရှိနေတာမျိုးမဟုတ်ဘဲနဲ့ရေလုံငန်းလုတ်ကိုင်းနေသူတွေငါးတိုင်များနဲ့မွန်ကြီးနယ်ကဒေသခံများအားလုံးကပါအသိစိတ်တတ်နဲ့ဝိုင်းဝန်းထိမ့်သိမ့်ဆောက်ရှောက်နိုင်မှဖြစ်နိုင်မယ်လို့လည်းဦးတန်းထေကခုလိုပြောပါတယ်
။ပေါ့ပြောင်းဆိုတာကတော့အကုန်လုံးညီညွတ်မှရမယ်ငါဦးစီးဌာနတခုတည်းအနေနဲ့ဆိုလည်းငါဦးစီးဌာနကတော့ပင်လယ်ရုပ်ဆင်းပြီးတော့ဒီလိုမျိုးတော့လောက်ခဲ့တဲ့အဆင်လာမရှိဘူး။ညီလူကားငယ်တွေနဲ့ပေါင်းတယ်ကျွန်တော်တို့ငါးလုံးကဖွဲ့ပြီးနဲ့ပေါင်းတယ်ဒီလိုပေါင်းပြီးတဲ့အခါကျတော့ပင်လယ်ကဆင်းနေတဲ့အဆင်လာဆိုတာရှိတယ်။အရင်တော့ဒီပင်လယ်ဆင်းနေတဲ့အဆင်လာမရှိပါဘူး။ငါဦးစီးဌာနအနေနဲ့အဲ့လိုသူတို့လက်တွေ့ပြီးတော့ဆက်လုပ်မယ်ဆိုလို့ရှိရင်တော့လုပ်ခွင့်ရမယ်ဆိုလို့ရှိရင်တော့ဒီဟာမကြပါဘူး။ပပြောင်းနိုင်ပါလား။အခုကျွန်တော်တို့လုပ်နေတာပန်းတိုင်းရောက်ခံပြီးပါပြီ။
ငါးလုံငန်းဦးစီးဌာနကစီကန်းတွေနဲ့ရေလုံငန်းဆိုင်ရာဥပဒေတွေကိုချိုးဖောက်ပြီးတော့ငါးဖက်နေကြတဲ့သူတွေရှိနေပေမဲ့လည်းအေးအယူတဲ့အပိုင်းမှာတော့အားနည်းချက်တွေရှိနေတဲ့အတွက်ခုလိုရေတရန်စာတတွေဆုံးရှုံးသွားခြင်းဖြစ်တယ်လို့ဒေသခံတွေကသုံးသပ်ပြောဆိုနေကြပါလိမ့်ရှင်။ကျမမေတ္တချန်ဟိမမြစ်မခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ။
ရှင်များရှင်ကျမသိင္ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်ကိုဗစ် -19 ကပ်ဘေးရောဂါကြောင့်အလို့အကိုင်းနားထရတဲ့အမေရိကန်လုံသားတွေမူလအလို့ပြန်ရဖို့မသေးမချာဖြစ်နေပြီလို့ AP သတင်းအေဂျင်စီနဲ့ NORC လူမှုဆက်ဆံရေးသုတေသနဌာနတို့ပူးတွဲလုပ်တဲ့စစ်တမ်းကဖော်ပြပါတယ်ကိုဗစ် -19 ကြောင့်အလုပ်နားထရတဲ့အမေရိကန်တွေကြားမူလအလုပ်အကိုင်ပြန်ရှိရေးအလားအလာအခြေအနေတွေကိုစူးစီးတင်ပြပေးပါမယ်ရှင
်။တော့ဝိုင်း73ရက်နေ့ဆွဲကိုကအွန်လိုင်းလေအီးမေးလ်တွေပို့တယ်လေ။ summary လေးအောက်ပေးလိုက်တယ်ဆိုတဲ့အကြောင်းကိုအီးမေးလ်လမ်းပို့ပါရယ်။ပြီးခဲ့တဲ့နှစ်ပတ်ကျော်ကျော်လောက်ကတခါ HR ကစာလမ်းပို့တယ်လေစာလဲပို့တယ် email လဲပို့တယ်ပေါ့နော်နောက်ထပ် extension 6လပေါ့နော် lay off ထပ်လုပ်ပါတယ်ဆိုတဲ့အကြောင်းကိုထပ်ပြောတယ
်အမေရိကန်ပြည်သူ့မေရီလန်းပြည်နယ်ဘော်တီမိုးမြို့ကဒေါ်အေးအေးငိမ့်ပြောသွားတာပါသူကတော့ဘော်တီမိုးမြို့လေက Hilton Hotel ဝန်ထမ်းဖြစ်ပြီးမတ်လကလေးကအလုပ်နားနေရတာဖြစ်ပါတယ်ဝန်ထမ်းတွေကိုရာရှည်အလုပ်နားလိုက်တာကြောင့်စီးပွားရေးလုပ်ငန်းတွေပိတ်ပစ်ဖို့နောက်ဒီဝါလီခန့်ဖို့လမ်းပွင့်သွားစေတာဖြစ်တယ်လို့ဝန်ထမ်းတွေကိုရေရှည်လာစားပေးဖို့လည်းမလိုတော့တာပါအလုပ်ကနေရာရည်နားခံရတဲ့ဝန်ထမ်းတွေအနေနဲ့မူလအလုပ်တွေပြန်ရဖို့မျှော်လင့်ချက်မရှိဖြစ်လာကြပါတယ်ပြီးခဲ့တဲ့ဧပြီလတုန်းကဆိုရင်အလုပ်နားခံထားရသူတွေရဲ့88ရာခိုင်နှုန်းကရာရည်ပဲအလုပ်နားရတာပါလို့ယူဆခဲ့ကြတာပါအခုတော့မူလအလုပ်တွေပြန်ရဖို့မျှော်လင့်သူ58ရာခိုင်နှုန်းထိကျဆင်းသွားတယ်လို့ AP သတင်းအေဂျင်စီနဲ့ NORC လူမှုဆက်ဆံရေးသုတေသနစင်တာတို့ပူးတွဲပြုလုပ်တဲ့စစ်တမ်းကဖော်ပြပါတယ်။ဒီစစ်တမ်းအရဆိုရင်တော့အကြမ်းဖျင်းဝန်ထမ်း10သန်းလောက်ဟာအလုပ်တွေရှာကြရတော့မှာဖြစ်ပါတယ်။ပူးတွဲစစ်တမ်းပြုစုတဲ့ AP နဲ့ NORC စင်တာရဲ့လက်ထောက်ညွှန်ကြားရေးမှူး Jennifer Benz ကအခုလိုပြောပါတယ
် The recent spike in cases may be
ဒီကောင်ရင်ချင်းနေတော့သူတို့မူလအလုပ်အကိုင်တွေကိုအရင်လိုပြန်ပြီးတော့လုပ်နိုင်မယ့်အလားအလာပေါ်မှာပျော်လင့်ချက်နေလာတာလေးရဲ့အကြောင်းရင်းတစ်ခုကတော့လက်တလောဗိုင်းရပ်စ်ကူးစက်မှုတိုးလာတာကြောင့်လည်းဖြစ်နိုင်ပါတယ
် The way it was before all of this started.
ကဘာတလောဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ဟိုတယ်တွေမှာကျူတင်အမှားတွေပြန့်ဖြန့်ကြတာကြောင့်လည်းအလုပ်ထုတ်လိုက်ရတဲ့ဝန်ထမ်းတွေရှိနေသလိုအလုပ်မထုတ်ဘဲယာယီနားနေရသူတွေလည်းအလုပ်ပြန်ဝင်ဖို့မရေမရာအခြေအနေဖြစ်နေတာလို့ဒေါ်အေးအေးငင်းကပြောပါတယ်
ဟုတ်ပါတော့ကာဝယ်ဈေးတကယ်လို့ထွက်ခဲ့မယ်ဆိုရင်တော့ပုံမှန်တိုင်းနဲ့ပြန်ပြီးတော့လဲပတ်မယ်ဒါပေမဲ့မထွက်ခဲ့ဘူးဆိုတော့သူတို့ကတော့ extension ကိုတော့အကြာကြီးတော့လုပ်လို့မရဘူးပေါ့နော် lay off ကိုအခုတော့မှ6လပတ်မှန်ဆိုရင်သူတို့ဥပဒေအရဆိုရင် 6 month ပဲဟိုဟာ in ပေါ့ lay off ကပေးလို့ရတယ်ပေါ့နော်ဒါပေမဲ့ junior member ဝင်တွေဖြစ်တဲ့သူတို့က fire လုပ်လို့မရတဲ့အတွက်ကြောင့်နောက်ထပ်6လကိုထပ်ပြီး extension တိုးတဲ့အတွက်ကြောင့်နောက်နှစ်3လပိုင်းအထိပေါ့နော်အဲ3လပိုင်းအထီးဟိုတော့ထပ်ဆောင်ကြည့်ရမှာပေါ့အဲ့တော့မှပဲအချိန်နေတွေကဒီလိုပဲပုံမှန်သွားမယ်ဆိုရင်တော့ကျွန်တော်တို့အကုန်လုံးကဟိုတယ်ကပိတ်ပြီးတော့အကုန်လုံး fire ဖြစ်မယ်လို့တော့ထင်တာပဲ
ကိုဗစ်ကူးစက်ပြန့်နှံ့မှုကြောင့်ဝန်ဆောင်မှုလုပ်ငန်းတွေတင်မဟုတ်ဘဲစက်ယုံတွေမှာပါလူလျှော့လာရတာပါကုန်ပစ္စည်းထုတ်ပိုးတဲ့စက်ယုံကနေယာယီအလုပ်နားခံထားရသူရှောင်းလင်းပြောပြတာကတော့
အခုတိုးတရားချင်းအဲ့ဒါယောဂါတန်ဖြစ်လာတဲ့ချိန်ကျတော့တချို့ပြည်နယ်တွေမှာအဲ့ဒါသူတို့လောက်ဆောင်တန်ထလာတာနည်းနည်းပါးပါးရှိလာတဲ့တော့တော့ကမ္ပဏီကမလဲတဲ့နယ်တော့အဲ့ဒါကြောင့်သူတို့နားခိုင်းနေလို့လေးအလုပ်ပြလို့ခဏတော့သူတို့ပြောကြ
Zip Recruiter ကလုပ်သားဆိုင်ရာစီးပွားရေးပညာရှင် Julia Pollack ကတော့အလုပ်အကိုင်းဆုံးရှုံးရတဲ့မိဘတွေကြုံတွေ့နေရတဲ့အခက်အခဲတစ်ခုကကလေးတွေကြောင့်နေမရှိတာနဲ့လာမဲ့စာသင်နဲ့ online ကနေကြောက်တကြမဲ့ကလေးတွေကိုစောင့်ရှောက်ကြီးကြပ်ဖို့လိုအပ်နေတာပဲဖြစ်တယ်လို့ပြောပါတယ်ကပ်ဘေးရောဂါကဆက်ပြီးတော့ဖြစ်နေတာကြောင့်စီးပွားရေးလုပ်ငန်းတွေအနေနဲ့ဆက်ပြီးဖွင့်လှစ်ပြီးအခက်အခဲကျော်လွှားဖို့ကြိုးစားကြမယ်ဆိုရင်လည်းအပြည့်အဝပြန်လည်ကောင်းမွန်လာဖို့ကနှစ်နဲ့ချီအချိန်ယူရမယ်လို့လည်းစီးပွားရေးပညာရှင်ပိုလတ်ကပြောပါတယ်
Many businesses are now realizing that the losses they've absorbed will
when it economy ga naw la me nit twi ma be phit la me a chi ni ba dilo phit ya da ga le di ni chong twi ni ya de a khe khe chang thik ya da le ma hou phe ne thru ye si wa ye maha pyu wa ta khu lo pyaung le la mu chang le phit ba de
that's changing their whole business strategy
လက်ရှိမှာတော့အလုပ်နားခံထားရသူတွေကအစိုးရရဲ့အလုပ်လက်မဲ့ခံစားခွင့်ရထားပြီမဲ့လို့လဲအလုပ်သစ်တွေကိုလည်းပြန်ပြီးတော့ရှောက်ထားရှာဖွေနေကြပါသည်။ဒါပေမဲ့အလုပ်သစ်ရနိုင်တဲ့အလားအလာကလည်းထင်သလောက်မလွယ်ပါဘူး။ဒေါ်အေးအေးညင်းရဲ့အတွေ့အကြုံကတော့
စင်းစားတယ်မြင်စင်းစားတယ်အမြဲလိုလိုရှောက်တယ်တချို့လူတွေပြောပြရကြရတော့ပေါ့သူတို့ကအများကြီးပထမတော့က lay off တွေပေးထားတော့အခုတကယ်တကယ်သူတို့အလုပ်တွေပြန် run တဲ့အခါကျတော့သူတို့လူတွေကိုပဲအရင်လုံးအရင်ပြန်ခေါ်တာပေါ့နော်သူတို့လူတွေကဝင်ပါလဲညင်းနေဆိုတော့မှကိုယ်လေနောက်လူတွေကိုအစ်စ်ပြန်ခေါ်မယ်ဆိုတဲ့အကြောင်းကိုပြောတယ်
ရှောင်းလင်းကတော့အလုပ်တွေကကျွမ်းကျင်မှုအစ်စ်ပြန်ပြီးတော့လိုအပ်အောင်မယ်လို့ပြောလာပါတယ်
ကျွန်တော်လည်းအဲ့လိုမျိုးထုတ်တာမဟုတ်တဲ့အတွက်ကြောင့်လေအဆိုတော့ဘယ်တော့ကြာမလဲဆိုတော့ကျွန်တော်လည်းမသိဘူးအေးကျွန်တော်လည်းပါဖြစ်ဖြစ်ပေါ့လူပိတာလည်းလို့ဆိုတော့ကိုကနားလဲလဲဆိုတော့လွယ်ကူတဲ့သဘောဖြစ်တာပေါ့အဲ့ဒါကြောင့်ကြမ်းလို့ဖို့တော့သိကိုရဟုတ်
မကြာခင်ကလှုပ်ထားတဲ့ AP နဲ့ NORC သုတေသနဌာနရဲ့ပူးရဲစစ်တမ်းကိုခြုံငုံသုံးသပ်ရရင်တော့အမေရိကန်ထက်ဝင်ညီပါကသူတို့ကိုယ်တိုင်ဒါမှမဟုတ်လေသူတို့ရဲ့မိသားစုဝင်တွေ COVID-19 ကပ်ဘေးကြောင့်ဝင်ငွေရော့ကြရတယ်လို့ဖြေကြားကြပါတယ်။ဒီထဲမှာဆိုရင်28ရာခိုင်နှုန်းကကိုယ်တိုင်ဒါမှမဟုတ်လေမိသားစုဝင်တူဦးအလောက်ကယာယီနားနေရတယ်လို့ဖြေကြားပြီး33ရာခိုင်နှုန်းကတော့အလုတ်ချိန်လျှော့ချခံထားရပါတယ်24ရာခိုင်နှုန်းကတော့လစာမဲ့ခွင့်ယူထိုက်ချရတဲ့အကြောင်းနဲ့29ရာခိုင်နှုန်းကတော့လုံအားကလစာလျှော့ချခံထားရတယ်လို့ပြောကြပါတယ်အခုလေးလာကျစစ်တမ်းတင်အရာတော့အမေရိကန်16ရာခိုင်နှုန်းကအခုလက်ရှိအခြေအနေထက်ရှေ့လျှောက်ငွေရေးကြေးရေးပိုပြီးတော့အခက်တွေ့လာမယ်လို့ပြောဆိုနေကြပါတယ်ရှင်ကျမသင်ကြီးထိုက်ပါ
VOA ရဲ့ blogger ရေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်ပါမှာ။မြန်မာနိုင်ငံမှာ November 6ရက်ချင်းပါရမဲ့ရွေးကောက်ပွဲကြရင်ဖြီးပရောက်မြန်မာနိုင်ငံသားတွေအနေနဲ့ချိုးတင်မဲဆန္ဒပေးနိုင်ဖို့ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့ပုံစံ15ရှောက်ွာတင်ဖို့လိုပါတယ်။ကိုရောက်နေတဲ့နိုင်ငံတွေကတန်ယုံတွေစီကိုပေးဖို့လျှောက်ထားရမယ်။ပုံစံ15ရှောက်ွာတွေကို online ပေါ်မှာအလွယ်တကူဖြည့်ပြီးတော့တင်နိုင်ဖို့အတွက်စင်ကာပူအခြေစိုက်မြန်မာလူငယ်တွေကonline ရှောက်ွာအဖြစ်နဲ့အသွင်ပြောင်းဖန်တီးပေးထားပါတယ်စင်ကာပူမလေးရှားထိုင်းတောင်ကိုရီးယားဂျပန်ဩစတြေးလျဗြိတိန်အမေရိကန်နဲ့အိန္ဒိယနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့မဲပေးကြမယ်လို့နာမည်ပေးထားတဲ့ website ပေါ်မှာချိုတင်မဲရှောက်ွာပုံစံ15ကိုဖြည့်ပြီးတော့သက်ဆိုင်ရာတန်ယုံတွေစီကိုတိုက်ရိုက်ပေးပို့နိုင်အောင်လို့စီစဉ်ပေးထားတာပါမဲပေးကြမယ် website ဖြစ်လာဖို့စတင်အတွေ့ပေါ်သူကတော့စင်ကာပူမှာနေထိုင်အလုပ်လုပ်နေတဲ့အခု Alexander အောင်ဖြစ်ပါတယ်American, Britain, India နိုင်ငံတွေမပါသေးဘဲ6နိုင်ငံပဲရှိသေးချိန်မှာမေးမြန်းထားတဲ့စကားကိုအသေးစားပြောချင်ပါတယ်ရှင်
။ COVID ကာလအတွင်းမှာအလုံးသီးရဲ့အတိုင်းပဲတွားရေးလာရေးခက်ခဲတဲ့အတွက်ကြောင့်ပုံစံ15တင်ဖို့အဆင်မပြေလို့မတင်ရလို့နည်းမထည့်ရလို့မရှိရလျောင်ကျွန်တော်တို့ပြပရောက်မြန်မာနိုင်ငံသားများအားလုံးအလွယ်တကူအချိန်ကုန်တတ်တာစွာဖြင့်ပုံစံ15ကိုများများတင်ပြီးလေးပေးတဲ့နေ့ကျရင်လည်းများများပေးနိုင်အောင်ဆိုတဲ့အဓိကရည်ရွယ်ချက်နဲ့လုတ်ခဲ့တာဖန်တီးခဲ့တာပါအမ
နိုင်ငံရခြားရောက်နေကြတဲ့မြန်မာနိုင်ငံသားတွေအွန်လိုင်းပေါ်မှာပုံစံ15ရှောက်ွာဖြင့်နိုင်ဖို့အတွက်ဝိုင်းဝန်းဆောင်ရွက်သူစုစုပေါင်းက12ယောက်ရှိပြီးတော့အားလုံးကအွန်လိုင်းပေါ်မှာပဲစုစည်းမိခဲ့ကြတာဖြစ်ပါတယ
်အွန်လိုင်းကနေပြီးတော့ meeting နေ့တိုင်းနေ့ပါပေါ့နေ့တိုင်းနေ့ပါ meeting ခေါ်ခဲ့တယ်ဘာအခက်ခဲတွေရှိတယ်ဘယ်လိုမျိုးအကောင်အထည်ပေါ်မလဲဆိုပြီးတော့စိုင်းနေခဲ့ပါတယ်ဟိုအခက်ခဲတော့ရှိခဲ့ပါတယ်ဒါပေမဲ့အကုန်လုံးစိတ်သူကိုယ်သူနဲ့တော်ဖြတ်ခဲ့လို့ဒီချိန်မှာမဲပေးကြမယ်အခွဲကနေပြီးတော့အောင်မြင်နဲ့ဖန်တီးပေးနိုင်ခဲ့တာပါအမ
တရားနဲ့တရားဟိုမျက်နှာချင်းဆိုင်တွေးလို့မရတဲ့အခြေအနေမှာ online ပေါ်ကနေပြီးတော့ပဲအဲ့လိုမျိုးလုပ်ကြရတယ်။နောက်အချိန်ကလည်းခတ်တူတူအတွင်းမှာလုပ်ကြရတဲ့အခါမှာရောဘလော့ထီပေါ်တော့ဒါဟိုစိန်ခေါ်မှုတွေရှိခဲ့တယ်လို့ပြောလို့ရလဲရှင်
။ online ကိုအစားထိုးတဲ့အချိန်မှာကျွန်တော်တို့အနေနဲ့စိန်ခေါ်မှုကတော့သက်ဆိုင်ရာတန်ယုံအသီးသီးကကျွန်တော်တို့ရဲ့ online ကိုလက်ခံပမလားဆိုတဲ့ဟာပါကျွန်တော်တို့အနေနဲ့ challenge ဖြစ်ခဲ့ပါတယ်
။အခုဆိုရင်ဒါနိုင်ငံ6နိုင်ငံမှာဒီလိုမျိုး online ကနေ form တင်ပြီးဖြည့်လို့ရတဲ့အခါကျတော့တခြားနိုင်ငံတွေကတန်ယုံနေရောကို Alexander တို့လုပ်ထားတဲ့ website ကနေပြီးတော့ဖြည့်တဲ့ form မျိုးလက်ခံမယ်လို့ရောဘယ်လိုမျိုးအမှားခံချက်ယူထားလဲရှင့
် ့လောလောဆယ်တော့စင်ကာပူတင်ရောကကျွန်တော်တို့မဲပေးကြမယ် online submission ကိုအတိအမှတ်ပြုတယ်အတိအမှတ်ပြုတယ်ကျန်လက်ကျန်နိုင်ငံတွေကတော့အခုချိန်ပြီးတော့တုတ်ပြန်မှုကမရသေးဘူးထို့တော်လည်းပဲကျွန်တော်တို့ရဲ့ online submission ကသူတို့လိုချင်တဲ့အချက်လက်နဲ့ document တွေကိုပေါအောင်ရေးဆွဲထားတဲ့အတွက်ကြောင့်သူတို့အနေနဲ့ကျွန်တော်တို့ရဲ့ပုံစံဆက်နာ online submission ကိုလက်ခံမယ်လို့ညွှန်လင်းမိပါတယ်
online form ဖြစ်နိုင်ဖို့ဤပညာပိုင်းကပံ့ပိုးကူညီခဲ့တဲ့ IT ဤပညာရှင်တွေကစင်ကာပူအခြေစိုက် software developer ကို Kevin Joe ကလည်းသူတို့အနေနဲ့အလွယ်ကူဆုံးဖြစ်အောင်လုပ်ပေးထားတယ်လို့ရှင်းပြပါတယ
်ကျွန်တော်တို့ရဲ့ target audience ကကျွန်တော်တို့က mobile ကနေတုံးမဲ့ audience ကိုပို့သွားတဲ့အတွက်ကျွန်တော်အဓိကတော့ mobile နေပြီးတော့လူလည်းကူတုံးလို့ရအောင်ကျွန်တော်လုပ်ပေးထားပါတယ်အရင်ဤပညာနဲ့မြင့်မြင့်တဲ့လူတွေပါနိုင်တယ်အဲ့လူတွေအတွက်ကျွန်တော်တို့ကစဉ်းစားပြီးတော့ပုံစံ15ပုံမှာပါတဲ့fee လေးတွေပေါ့အဲ့ data လေးတွေအကုန်လုံးကျွန်တော်တို့ကဒီ mobile phone ပုံမှာမြင်ရဖို့ပေါ့ပြီးသွားလို့ရှိရင်ဒီ data လေးတွေသူဖြစ်ပြီးသွားလို့ရှိရင်သူတို့အနေနဲ့ form ဆက်တန်ရုံတစ်ခါတည်းမပို့ခင်သူတို့အရင်ဆုံး preview ပြန်ကြည့်လို့ရဖို့ပေါ့ပြီးတော့ရင်သူတို့မှားတယ်ဆိုရင်ပြန်ပြင်လို့ရဖို့ဒီလိုလေးတွေကအစားကျွန်တော်ရိုးရိုးလေးပဲစဉ်းစားပြီးတော့ design ဆွဲခဲ့တာပါခင်ဗျာအဲ့
တော့အဲ့လို form ဖြည့်တဲ့နေရာမှာရောဖြည့်တဲ့သူတွေအတွက်တည်တည်နဲ့မဖြစ်မနေလုပ်တဲ့အချက်တွေကဘာလဲဆိုတာနည်းနည်းလေးအဲ့ဒါ step by step ပြောပြပါလား
ပထမဆုံးတော့ဒီနိုင်ငံရွေးရတယ်ပေါ့နော်နိုင်ငံရွေးပြီးတော့လည်းသူဒီ form data တွေမဖြည့်ခင် PDP information ကိုကျွန်တော်တို့က agree ဖြစ်ပါတယ်ဆိုတော့ checkbox လေးကိုသူက on ပြီးတော့မှသာကျွန်တော်တို့နောက်တစ်ဆင့်သူတို့ search ပါလို့ရပါတယ်ခင်ဗျအဲ့ကောင်ပြီးသွားတော့မှကျွန်တော်တို့ form 15ပုံမှာပါတဲ့ data တွေအကုန်လုံးအတိုင်းနဲ့ဥပမာဆိုနာမည်ဘယ်တိုင်း data ကြီးကိုသူတို့လိုချင်လာလဲစတဲ့ information ပေါ့နော်အဲ့ဒီ information တွေပေါ့မဖြစ်မနေဖြည့်ရမယ့် data တွေပေါ့အဲ့ဒီဓာတ်တွေအကုန်လုံးသူတို့ကဖြည့်ရပါတယ်။မဖြည့်ဘဲနဲ့သူကြော်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကနောက်တစ်ဆင့်သူ sub လုပ်ခွင့်မပေးထားပါဘူးခင်ဗျ။နောက်ပြီးတော့ဒီ form ဖြည့်တဲ့ပုံစံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ Facebook group ကနေပြီးတော့လည်းကျွန်တော် video tutorial လေးတွေဘယ်လိုဖြည့်ရမလဲအဲ့ဒါလေးတွေအားစာကျွန်တော်တို့တင်ပေးထားပါတယ်ခင်ဗျ။ user friendly ဖြည့်အောင်ရေကျွန်တော် form မဖြည့်တဲ့လူတွေတကယ်လို့ဘယ်လိုဖြည့်ရမလဲဆိုတဲ့အပိုင်းဆိုတော့အဓိကထားပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးထားတာပါခင်ဗျ။အ
ဲ့မှာတခုမေးချင်တာပေါ့နော်ဒီ form ဖြည့်တဲ့အခါမှာဒီဖြည့်တဲ့လူရဲ့ကိုယ့်ရဲ့ကိုယ့်ရဲ့အချက်လက်တွေပါတယ်နောက်တစ်ခုကကြတော့ passport ဟို copy လိုမျိုးဓာတ်ပုံတွေပါ attachment အနေနဲ့တွဲဖြည့်ရတာမျိုးပါတယ်လေဆိုတော့အဲ့ဒီဟာတွေကိုလုံခြုံစိတ်ချမှုရှိအောင်ကိုဘလောက်အထိကို Kevin တို့ဘက်ကနေလုပ်ပေးထားပါလဲရှင်ဘာဖြစ်လို့လဲဆိုတော့ဒီဟာတွေကကိုယ်နဲ့ပတ်သက်တဲ့ကိုယ့်ရဲ့အချက်လက်တွေဆိုတော့လေဒီဟာတွေကိုမပေါက်ကြားသွားအောင်အထိရောဘလောက်အထိလုံခြုံအောင်လို့အာမခံချက်ပေးနိုင်ပါလဲရှင်
ဟုတ်ကဲ့ကျွန်တော်တို့ဘက်ကတော့ဒီပုံမှန် standard procedure ပေါ့နော်ဒီကျွန်တော်တို့လိပညာပိုင်းမှာ standard ဖြစ်တဲ့ procedure အတိုင်းကျွန်တော်တို့ကဒီ data တွေအကုန်လုံး encrypt လုပ်ထားတာရှိတယ်ပြီးတော့ကျွန်တော်တို့ဒီတက်မှတ်ထားတဲ့ file တွေအကုန်လုံးတန်ရုံးကိုကျွန်တော်တို့က direct တန်ပို့ပေးရပါတယ်ဟိုကျွန်တော်တို့ရှင်မှာတော့ဘယ်လိုမျိုးပြီးတိုင်တော့တက်တက်တော့ store လုပ်ထားတာမရှိဘူးခင်ဗျာကျွန်တော် attach လုပ်တဲ့ဟာတွေအတွက်ကျွန်တော်တို့ခဏတင်ထားတဲ့ဟို temporary ပေါ့နော်ဒီတင်ထားတဲ့ file တွေတော့ရှိတယ်ဒါကလည်းကျွန်တော်လူတိုင်းတော့ access လုပ်ခွင့်မရှိပါဘူးခင်ဗျာအဓိကတော့တန်ယုံကနေပြီးတော့ဟိုတချို့ data တွေကိုသူတို့က request လုပ်လာခဲ့ရင်ကျွန်တော်တို့ကအဲ့တန်ယုံကိုပဲကျွန်တော်ကပေးလိုက်တာပါခင်ဗျာကျွန်တော်တို့တယောက်မှဝင်ကြည့်လို့လည်းမရပါဘူးခင်ဗျာဒီ data တွေအကုန်လုံးကလေ
ဒီတင်တဲ့ form မျိုးပေါ့နော်တန်ယုံဘက်ကနေအကုန်လုံးကိုလက်ခံမယ်ဆိုတဲ့ဟာမျိုးကဘယ်လိုမျိုးအမှချခံချက်ယူထားလဲရှင်
ဟုတ်ကဲ့ဟိုကျွန်တော်တို့လက်ရှိကတော့စင်ပူတန်ယုံကနေပြီးတော့ကျွန်တော်တို့ရဲ့ဒီ map ပေးကြမယ် website ကို endorse လုပ်ပြီးတော့ကျွန်တော်တို့ရှိရလာတဲ့ data တွေအကုန်လုံးတန်ယုံကိုယ်တိုင်ကလက်ခံပေးနေပါတယ်ခင်ဗျာကျန်တဲ့တန်ယုံတွေကတော့ကျွန်တော်တို့ဆက်သွယ်နေတာရှိတယ်နောက်စင်ပူတန်ယုံကလည်းကျွန်တော်တို့ကူပြီးတော့ဒါတော့ကျွန်တော်တို့ရဲ့ PR အသင်းကနေပြီးတော့ပြပြပေးကြပေးတဲ့အချက်အလက်ရပေါ့နော်သူတို့စာလုံးစင်ပူတန်ယုံကနေပြီးတော့လည်းကျွန်တော်တခြားနိုင်ငံတန်ယုံတွေကိုကူပြီးတော့ဆက်သွယ်ပေးနေပါတယ်လို့ပြောပါတယ်ခင်ဗျာ
မဲပေးချမယ် website မှာပုံစံ15ရှောက်ဟွာတင်နိုင်ဖို့ဤပညာအရာကူညီခဲ့သူတွေကတယောက်ဖြစ်တဲ့ကို Kevin Joe ဖြစ်ပါတယ်။သူတို့ website ပေါ်မှာ6နိုင်ငံကမြန်မာနိုင်ငံသားတွေအတွက်ပဲစီစဉ်ပေးထားခြင်းမှာမေးမြန်းခဲ့တယ်ဆိုတာကိုအသေးချာပြောချင်ပါတယ်ရှင်။အဲ့ဒီ website ရဲ့လိပ်စာစာလုံးပေါင်းကတော့ maepaykyamal.com ဖြစ်ပါတယ်။ကိုနေထိုင်နေတဲ့မဲဆန္ဒနယ်ပြင်ပကိုရောက်နေကြတဲ့မြန်မာနိုင်ငံသားတိုင်းအနေနဲ့November 6ရက်ကျင်းပမယ့်ရွေးကောက်ပွဲမှာချူတင်ဆန္ဒမဲပေးနိုင်ကြဖို့အတွက်ပုံစံ15ရှောက်ပါတွေကိုတက်ဆိုင်ရာတန်ရုံတွေစီကိုတတ်မှတ်ထားတဲ့အချိန်အမီမှန်မှန်ကန်ကန်ဖြည့်ပြီးတော့ပေးပို့ကြရမှာဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်မော်ပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေ
ကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ကမ္ဘာမှာအအောင်မြင်ဆုံးအွန်လိုင်းလုံခြုံရေးကြီးဖြစ်တဲ့ Netflix လိုင်းကိုဝယ်ယူကြည့်ရှုသူတွေကိုရိုနာဗိုင်းရပ်စ်ကပ်ပြီးကာလမှာအများကြီးများလာတာမှာအေပီလကနေဇွန်လအတွင်းမှာသူတို့ရုပ်သံလိုင်းကိုဝယ်ယူကြည့်ရှုသူအသစ်10%+ရှိခဲ့တာကြောင့်တာမန်အချိန်တွေထက်တုံးစားများခဲ့တာပါ။ဒါကြောင့်မလို့ဇွန်လကုန်အထိစီးရင်ရဆိုရင်ဒီကမ္ဘာလုံးကနေပြီးတော့ Netflix ရုပ်သံလိုင်းကိုလာခြင်းကြေးပြီးဝယ်ယူထားသူပေါင်း193,000ရှိပြီးတော့သူ့ရဲ့အကြီးဆုံးဈေးကွက်ဖြစ်တဲ့ American ပြည်အောင်စုနဲ့ကနေဒါနိုင်ငံတို့မှာနေမယ်။လာပြီးလိုင်းဝယ်ယူထားသူတန်း90ရှိပါတယ်။အဲ့ဒီမှာ26တန်းနီးပါးကဒီနေ့ရဲ့ပထမနှစ်တဝက်6လအတွင်းမှာ Netflix ကိုလာစင်ကြီးပေးဖို့မှတ်ပုံတင်တဲ့ဖောက်တဲ့ကြေးတွေဖြစ်ပါရဲ့။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကပ်ပြီးတင်ပြီးတော့နိုင်ငံတော်တော်များများမှာအင်ဂျင်မထွက်ရ၊ညမထွက်ရအမိန့်တွေထုတ်ပြန်လိုက်တာကြောင့်အင်္ဂါနေပြီးတော့ရုပ်ရှင်နဲ့ရုပ်သံအစီအစဉ်တွေအဆုံးကြည့်လို့ရတဲ့ Netflix စပါဝင် online ရုပ်သံ line တွေမှာဖောက်တဲ့ကြေးတွေအများကြီးရခဲ့ကြတာပါ။ဒါနဲ့ဒီ COVID ကပ်ပြီးကြောင့် Hollywood American ရုပ်ရှင်လုပ်ငန်းကြီးတစ်ခုလုံးရပ်တန့်သွားခဲ့ပြီးတော့ရုပ်ရှင်ထုတ်လုပ်ရေးတွေလည်းမလုံမရှားနိုင်ဖြစ်ခဲ့ရတာမလို့အခုဆိုရင် Netflix အတွက်ရုပ်ရှင်ကားတွေ၊ရုပ်သံဇာတ်လမ်းတွေအများကြီးမရှိတော့တာမလို့သူတို့စီမှာကြည့်ကြတိတ်မရှိတော့ရင်ဖောက်တယ်ရရောက်ကုန်တာမျိုးဖြစ်နိုင်ပါတယ်။အခုဆိုရင်တချို့ဒေသတွေမှာစီကံတင်းကျပ်မှုတွေလျှော့ပေါ်ပြီးပြီးတော့လုပ်ငန်းတွေပုံမှန်နှီးပါပြန်လည်လည်ပတ်ကုန်ပြီဆိုပေမဲ့ Netflix ကတော့ချော်ပြေးကန်တာမှာထိတ်ဆုံးကဆက်ပြန်နေရယူထားနိုင်တယ်လို့ဈေးကွက်စောင့်ကြည့်သူတွေကသုံးသပ်ထားပါတယ်။ Netflix ရဲ့အစုရှယ်ယာဈေးကလည်း COVID-19 ကိုကမ္ဘာကပ်ရောဂါဖြစ်နေစတင်ကျင်းပတဲ့မတ်လ17ရက်နေ့ကလေးကဆိုရင် 50 ရာခိုင်နှုန်းတက်လာတာဖြစ်ပါတယ်။
Do what I do.
Director Christopher Nolan ရိုက်ကူးတဲ့အထက်နေရုပ်ရှင်ကရုံတင်မဲ့ရဲ့နောက်တစ်ခါထပ်ပြီးရွှေ့ရပြန်ပါပြီ။ Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကရိုက်ကူးတဲ့အထက်နေရုပ်ရှင်ကကို COVID ကာလလုံးရုပ်ရှင်ရုံတွေပြန်ဖွင့်ဖွဲ့ဥတွေရုံတွေရုပ်ရှင်ကဖြစ်တဲ့ပထမဇူလိုင်18ရက်နေ့မှာတင်မယ်လို့ပြောပြီးတော့နောက်တော့ဇူလိုင်31အဲ့ဒီကနေပြီးတော့ဩဂုတ်7ရက်ဆိုပြီးတော့ရက်ရွှေ့ထားတာကနေပြီးတော့အခုနောက်ဆုံးထပ်ပြီးရက်ရွှေ့တော့ဘယ်ရက်ရုံတင်မလဲဆိုတာရက်ထည့်ပြီးတော့မကြေညာတော့ပါဘူး။ဒေါ်လာ100,000အကုန်ကျခံပြီးတော့တကယ့်လေရင်တော်မှဖြည့်စည်းရခံမှာတုံးခဲ့တဲ့အဲ့ဒီရုပ်ရှင်ကယုံကြည်မှုလူများကလည်းစောင့်မျှော်နေတာဖြစ်ပါတယ်။ဒီရုပ်ရှင်ကနဲ့အမေရိကန်ပြည်အောင်စုတွေမကတကဘာလုံးရုပ်ရှင်ယုံသွားတဲ့ယဉ်ကျေးမှုပြန်အဆောက်ပြုတ်နိုင်မယ်လို့ဒေါ်ရီတာနိုလန်ကမျှော်လင့်ထားတာဖြစ်ပါတယ်။အခုနောက်ဆုံးပိုးကူးဆက်မှုတစ်ခါထပ်မမြင်ခင်မှာတော့ရုပ်ရှင်ရုံတွေကိုလူကန်းတက်နဲ့လက်ခံပြီးပြန်ဖွင့်မယ်ဆိုပြီးရုပ်ရှင်ကြိုက်ပရိသတ်တွေကိုသူတို့ကတိပေးထားတာဖြစ်ပါတယ်။ဒါနဲ့အခြေအနေကအစင်းအပြေတာမလို့ရုပ်ရှင်ရုံတွေပြီးရုပ်ရှင်လုပ်ငန်းတွေရပ်ထားရပြီးတော့ကမ္ဘာမှာရုပ်ရှင်ရုံအများဆုံးပိုင်ဆိုင်တဲ့ကုမ္ပဏီကြီးဖြစ်တဲ့ AMC ရုပ်ရှင်ရုံကုမ္ပဏီကသူတို့ဆက်ပြရပ်တည်ဖို့အတွက်ငွေကြေးထောက်ကူအစီအစဉ်တစ်ခုလုပ်ထားရပါတယ်။ AMC ကသူတို့ရုပ်ရှင်ရုံတော်တော်များများကိုဇူလိုင်30ရက်နေ့မှာပြန်ဖွင့်မယ်လို့တော့ရည်မှန်းထားပါတယ်ရှင
်။Japan party like Kardashian. Took my besties to LA where the girls like to flex. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တော့ရောင်းတွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာချိန်ထိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီမှာ28ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မောင်ကတလှည့်ပြောပြပါအောင်မယ်။ America ပြည်တော်စုကနိုင်ငံသားအခွင့်အရေးလှုပ်ရှားမှုတွေမှာဥဆောင်ပါဝင်ခဲ့သူအောက်လွတ်တော်အမတ် John Lewis ရဲ့ရုပ်အလောင်းကိုအများပြည်သူလာရောက်နှုတ်ဆက်ကာရဝပြုနိုင်ဖို့အတွက် Washington မြို့တော်ကလွတ်တော်အဆောက်အဦမှထားရှိမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းမှတ်ကအသက်80မှာမုန်းချိုအိတ်ကန်ထံနဲ့ကွယ်လွန်သွားတဲ့အမတ် Lewis ရဲ့ရုပ်အလောင်းကို Capitol Hill အဆောက်အဦမှဒီကနေ့နဲ့အင်္ဂါနေ့2ရက်ထားရှိမှာပါ။ COVID-19 ကပ်ရောဂါဖြစ်နေချိန်မှာသူ့ရဲ့ရုပ်အလောင်းကို Capitol Hill အဆောက်အဦအရှေ့ဘက်ခြမ်းကလေကားထည့်အပေါ်ဆုံးမှထားရှိမှာဖြစ်ပါတယ်။ တရုတ်နိုင်ငံအနောက်တောင်ပိုင်းချန်တူးမြို့ကအမေရိကန်ကောင်စစ်ဝန်ချုပ်ရုံးကိုတရုတ်ကထိန်းချုပ်လိုက်ပြီလို့ပြောပါရယ်တရုတ်အစိုးရကပြောထားတဲ့အတိုင်းဒေသစံတော်ချိန်မနေ့ဆယ်နေ့မှာကောင်စစ်ဝန်ချုပ်ရုံးပိတ်ခဲ့တဲ့အကြောင်းတရုတ်နိုင်ငံကြားရေးဌာနကကြေညာပါရယ်တွင်းထုတ်ထားတဲ့အမေရိကန်အလံချပြီးမနေ့ပိုင်းကြာမှာပဲတရုတ်တာဝန်ရှိသူတစ်ဖွဲ့အစအဦးတွေကိုဝင်ရောက်ထိန်းချုပ်ခဲ့ပါရယ်ဗီယက်နမ်နိုင်ငံမှာအပန်းဖြေပင်လယ်ကမ်းခြေတွေရှိတဲ့ဒန်နန်ကန်ယိုရက်မြို့တဝိုက်ကိုဗစ် -19 အတည်ပြုလူနာတော်တော်များများတွေ့ရှိခဲ့ပြီးတဲ့နောက်ဒေသရင်းမှာရှိတဲ့လူပေါင်း 7,000 လောက်ကိုဘေးကင်းရာပြောင်းရွှေ့ပေးနေပါတယ်။ပြည်တွင်းခရီးသွားဧည့်သည်အများစုဖြစ်တဲ့လူ 7,000 လောက်ကိုဘေးကင်းရာပြောင်းဖို့အတွက်အနည်းဆုံး၄ရက်လောက်ကြာနိုင်တယ်လို့အစိုးရရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဗီယက်နမ်မှာဧပြီလတည်းကဆိုရင်ပထမဆုံးလူမှုအတိုင်းဝိုင်းကြားကူးစက်မှုရှိနေတယ်လို့စနေနေ့ကအတည်ပြုခဲ့ပြီးတဲ့နောက်အာဏာပိုင်တွေကတတိနဲ့စောင့်ကြည့်နေကြတာပါ။VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။အခုတနင်္လာနေ့ညအတွက်ရေဒီယိုအတံဖွင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆူမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.